Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနေပြည်သူနေကြတဲ့ဖြစ်ပါစေရှင်။ Washington DC မြို့တော် View American အတန်ကနေ2016ခုနှစ် April 18ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 50နဲ့တိုင်းလက်မီတာ190ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။ကျွန်မအေးသနာကြပါ။အမေရိကန်ကာကွယ်ရေးဝင်ကြီးဟာဒီကနေ့အီရတ်နိုင်ငံဘိုက်ဒန်မြို့တော်ကိုရောက်ရှိနေပြီးတော့ IS Islamic စစ်သွေးကြွတွေကိုစစ်ဆင်တဲ့နေရာမှာအမေရိကန်ကဘယ်လိုအဖြစ်လှုပ်ဆောင်နိုင်မလဲဆိုတာအီရတ်ခေါင်းဆောင်တွေနဲ့ဆွေးနွေးတိုင်ပင်နေခဲ့ပါတယ်။ပြည်တွင်းချင်းရင်းနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဟာလေးလေးနက်နက်ဆက်နွယ်မှုရှိပြီးတော့ဒီလိုဖြစ်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့ဒေါအောင်ဆန်းစုကြည်ကနေ့တကူမိန့်ခွန်းမှာပြောကြားသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြောပြပေးဖို့ရှိပါတယ်မခင်ဖြစ်တွေ့ရေ
ဟုတ်ကဲ့ပါရှင်ဆိုးဆိုးကကြားခဲ့ရတယ်လို့ပါပဲဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုတာဝန်စယူပြီးနောက်ပိုင်းပထမဆုံးချိန်ဖြစ်တဲ့ဒီကနေ့မှာပဲဒီ NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကနှစ်သိကူမိန့်ခွန်းပြောကြားသွားပါတယ
်တရားဥပဒေစိုးမိုးရေးဆိုတာကျမတို့ပြည်တွင်းငြိမ်းချမ်းရေးအတွက်လည်းအင်တာမအရေးကြီးပါတယ်တရားဥပဒေစိုးမိုးရေးမရှိဘဲနဲ့ကျမတို့ငြိမ်းချမ်းရေးကိုဆောက်တည်လို့မရပါ
ဘူးဒေါအောင်ဆန်းစုကြည်ရဲ့နှစ်သိမိန့်ခွန်းနဲ့အတူဒီအပေါ်သုံးသက်ပြောဆိုချက်တွေကိုမကြာခင်မှာစူးစီးတင်ပြပေးပါမယ်တခါငြိမ်းချမ်းရေးအတွက်အလေးပေးပြောဆိုမှုတွေရှိနေတဲ့အချိန်ထဲမှာကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတာနောက်နိုင်ငံရေးအကျဉ်းသားစီးရင်ကွာဟမှုရှိနေတဲ့အပေါ်မှာတက်ကြွလှုပ်ရှားသူတွေရဲ့ဆိုရင်ချက်နောက်မြန်မာနိုင်ငံမှာရင်တိုက်မှုတွေရော့ကျစေဖို့ဘလို့ကြိုးပမ်းဆောင်ရွက်နေတယ်လဲစူရာတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်အခုတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးသန္တာကျော်နဲ့ကိုရန်နိုင်တို့ကတလဲကြင်ကြားပေးကြပါမယ်ရှင်
အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာဒီကနေ့အီရတ်နိုင်ငံဘိုက်ဒန်မြို့တော်ကိုရောက်ရှိနေပြီးတော့အီရတ်နဲ့ဆီးရီးယားနိုင်ငံတို့က IS Islamic စစ်သွေးကြွတွေကိုစစ်ဆင်တဲ့နေရာမှာအမေရိကန်ကဘယ်လိုအဖြစ်လှုပ်ဆောင်နိုင်မလဲဆိုတာကိုအီရတ်ခေါင်းဆောင်တွေအမေရိကန်စစ်တပ်မှုတွေနဲ့ဆွေးနွေးနေပါတယ်။မစ္စတာကာတာကအီရတ်နိုင်ငံနဲ့ပတ်သက်ပြီးတော့သူ့ရဲ့အကြံပြုချက်တွေကိုအမေရိကန်အစိုးရအဖွဲ့ကအတည်ပြုပေးလိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းစနေနေ့ကပဲ RS ဆော်ဘွားများပြည်ထောင်စုမှသတင်းတောက်တွေကိုပြောကြားသွားခဲ့ပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေဟာလေတဲ့အခြေစိုက်စခန်းတွေကိုတုံးပြီးတော့ IS တွေကိုလေကြောင်းကတိုက်ခိုက်တာတွေလုပ်တဲ့အပြင်ထောက်လှမ်းရေးလုပ်ငန်းတွေစစ်ဖက်ဆိုင်ရာဗျူဟာကျအချက်အလက်စုဆောင်မှုတွေနဲ့ကင်းထောက်လုပ်ငန်းတွေလှုပ်ဆောင်နေတာဖြစ်ပါတယ်။မိုဆောမြို့ကိုတပုံတွေလက်ထဲကနေပြီးတော့ပြန်သိမ်းယူဖို့စ조사နေတာနဲ့ပတ်သက်ပြီးတော့လည်းနောက်ဆုံးအခြေအနေကိုမစ္စတာကာတာအီရတ်ခီးစဉ်တွေမှာစုံစမ်းသွားပါတယ်။အီရတ်တပ်ဖွဲ့တွေကမိုဆောမြို့ကိုပြန်ပြီးတော့သိမ်းယူနိုင်ဖို့မလ24ရက်နေ့ကထိုးစစ်တွေစတင်နေတာပါ။အီရန်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေထပ်တိုးပြီးချထားဖို့စဉ်းစားနေချိန်မှာအမေရိကန်ကာကွယ်ရေးဝန်ကြီးအခုလိုမျိုးတွားရောက်တာဖြစ်ပါတယ်။ဒီကနေ့ကာကွယ်ရေးဝန်ကြီးကာတာရဲ့ခီးစဉ်ကအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်ပြီးတော့မှအီရန်နိုင်ငံကို၃ချိန်မြောက်ရောက်ရှိတဲ့ခီးစဉ်လည်းဖြစ်ပါရဲ့ရှင်။
အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသမ္မတဥဘာမားရဲ့အုပ်ချုပ်ရေးအာဏာတရားဝင်မှုအပေါ်အခြေတင်အငင်းခုံဖြစ်နေတဲ့အထင်ကရအမှုကိုအမေရိကန်တရားရုံးချုပ်တရားသူကြီးတွေဒီကနေ့တနင်္လာနေ့မှာကြားနာကြမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတွင်းမှာတရားဝင်စာရွက်စာတမ်းမရှိဘဲနေထိုင်နေတဲ့လူ၄သန်းရဲ့ခံကြမှာကလည်းအမေရိကန်တရားရုံးချုပ်ရဲ့အဆုံးဖြတ်ပေါ်မှာမူတည်နေပါတယ်။တရားသူကြီးတွေရဲ့အဆုံးဖြတ်ချက်ကအနာဂတ်မှာဖြစ်လာမယ့်သမ္မတအစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးအာဏာအပေါ်မှာလည်းရိုက်ခတ်မှုတွေရှိလာမှာဖြစ်တယ်လို့ရွေးကောက်ပွဲကာလအမြဲတမ်းအာရုံစိုက်ပြောစရာဖြစ်လာနေတဲ့နိုင်ငံရဲ့လူဝင်မှုစနစ်နဲ့ပတ်သက်ပြီးပြောတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အမေရိကန်ပြည်ထောင်စုနဲ့ Texas ပြည်နယ်ဆိုတဲ့အမှုမှာတရားရုံးချုပ်အနေနဲ့2014ခုနှစ်ကသမ္မတရဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ရက်နဲ့ပတ်သက်ပြီးစဉ်းစားဖို့လျှောက်ထားတင်ပြထားတာဖြစ်ပါတယ်။ဒီအမှုမှာတရားဝင်စာရွက်စာတမ်းမရှိဘဲနေနေတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုပြည်နယ်နယ်ပေးတာနဲ့ပတ်သက်ပြီးသမ္မတကအဲ့ဒီအမိန့်ကိုအုပ်ချုပ်ရေးအာဏာသုံးပြီးတော့ဆိုင်းငံ့လိုက်တာဖြစ်ပါတယ်။ဒီလိုလုပ်တာဟာသမ္မတအနေနဲ့ဖွဲ့စည်းပုံအရသူ့ကိုပေးထားတဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ပြီးလုပ်တာလားဒါမှမဟုတ်အစိုးရရဲ့လုပ်ပိုင်권ထဲမှာပဲလားဆိုတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်နေကြတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကသမ္မတရဲ့လူဝင်မှုဆိုင်ရာလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးစန့်ကျင်ကန့်ကွက်နေတဲ့တခြားပြည်နယ်တွေကရပ်ဆိုင်းထားတဲ့အမှု25မှုအပေါ်မှာလည်းတရားမှုတွေရှိလာမှာပါ။အမေရိကန်အစိုးရရှိနေတဲ့ဘက်ကတော့ဗဟုအစိုးရဟာလူဝင်မှုဆိုင်ရာမူဝါဒတွေကိုတိုက်ရိုက်ချုပ်ကင်နိုင်တဲ့အာဏာရှိတယ်ဆိုပြီးလျှောက်လဲသွားမယ်ဆိုပြီးတော့ယူဆနေကြပါတယ်ခင်ဗျာ။
ဘရာဇီးလ်နိုင်ငံမှာသမ္မတဂျူမာဟူဆက်ကသူ့ကိုတရားစွဲဆိုရေးလုပ်ငန်းစဉ်စတင်လိုက်တာပေါ်မှာဒီကနေ့တုံ့ပြန်ချက်ပေးဖို့ရှိပါတယ်။သမ္မတဟူဆက်ကိုတရားစွဲမစွဲဆုံးဖြတ်ပေးမယ့်အထက်လွှတ်တော်ကိုတင်နိုင်ဖို့အောက်လွှတ်တော်အမတ်တွေတင်းငရီနေညာဝိုင်းကမဲခွဲခဲ့ကြပါတယ်။အောက်လွှတ်တော်မှာအမတ်913ဦးကတဦးချင်းစီမတ်တက်ရပြီးတော့မိုက်ခရိုဖုန်းကနေပြီးတော့သူတို့ရဲ့မဲကိုကြေညာတော့ကျန်တဲ့သူတွေကထောက်ခံတဲ့တခါတလေမှလည်းရှုံချတဲ့တွေနဲ့မျိုးစုံဩဘာပေးခဲ့ပါတယ်။ ဒီလုပ်ငန်းစဉ်စနိုင်အောင်လိုအပ်တဲ့မဲအများစုအရေးအတွက်ဖြစ်တဲ့ထောက်ခံမဲ342မဲရရှိဖို့9နာရီကြာမဲပေးခဲ့ကြရပါတယ်။အဲဒီ342မဲရရှိသွားတဲ့အခါမှာတော့ထောက်ခံသူတွေကဝမ်ပန်းတသာဩဘာပေးခဲ့ကြတာပါ။နောက်ဆုံးမဲရလကတော့ထောက်ခံမဲ368မဲနဲ့ကန့်ကွက်မဲ139မဲဖြစ်ပါတယ်။ဒီလိုမျိုးမဲ3ပုံ2ပုံအများစုရရှိခဲ့လို့လွတ်တော်ပြင်ပမှာဆူဝေးနေကြတဲ့အတိုက်ခံလူအုပ်ကြီးကလည်းတေးဂီတတွေအကခုံတွေနဲ့ပျော်ရှင်အော်ဟစ်အောင်ပွဲခံခဲ့ကြတာပါ။အဲ့ဒီလူတွေနဲ့တန်စီယိုချထားတဲ့တစ်ဖက်မှာတော့သမရရူဆက်ကိုထောက်ခံတဲ့သူတွေလူမနေလာတဲ့လူအုပ်ကြီးကတချို့ဆိုရင်မျက်ရည်ကျတဲ့အထိစိတ်ထိခိုက်ခံစားကြတာတွေ့ရပါတယ်။
ဒီကရောနိုင်ငံမှာငရင်ကြောင့်တေဆုံးသူအရေအတွက်ဟာထပ်တိုးလာနေပြီးတော့အခုဆိုရင်282ယောက်ရှိလာပြီးနောက်ထပ်လည်းတိတိသာထပ်တိုးလာဖို့ရှိတယ်လို့ Iguro Tamara Rafael Correa ကပြောပါတယ်အတော်များများကအပျက်စီးတွေအောက်မှာဆက်ရှိနေတုံးပဲလို့ Iguro ချက်ချင်းဒီအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းပြောပါတယ်စနေနေ့ကငလျင်လုတ်တဲ့ချိန်မှာ Iguro Tamara ဟာအီတလီနိုင်ငံကိုရောက်နေတာဖြစ်ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်ဆောင်ရွက်ဖို့အတွက်သူဟာခရီးစဉ်ကိုရက်ဆိုင်ပြီးတော့ Iguro နိုင်ငံကိုပြန်ခဲ့ပါတယ်အသက်ရှင်ကျန်ရသူတွေကိုရှာဖွေဖို့ကိစ္စကဦးစားပေးဖြစ်တယ်လို့သူကငရင်နံအစိုးဆုံးခံခဲ့ရတဲ့နေရာတစ်ခုဖြစ်တဲ့မန်တန်မြို့မှာပြောကြားခဲ့ပါတယ်အပျက်စီးတွေအောက်မှာအသက်ရှင်ကျန်ရသူတွေရှိတယ်ဆိုတဲ့သက်သေအထောက်အထားတွေတွေ့နေရတယ်လို့လည်းသူကပြောပါတယ်ပြင်အား 9.8 ရှိတဲ့ဒီငလျင်ဟာအီကွေဒေါ်နိုင်ငံအမ်ဘာတိုမြို့မှာ1949ခုနှစ်ကလူထောင်နဲ့ချီသေဆုံးခဲ့တဲ့ငရင်ပြီးတဲ့နောက်အစိုးဆုံးသဘာဝဘေးအန္တရာယ်ဖြစ်တယ်လို့အီကွေဒေါ်သမ္မတကိုရီးယားကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဟာလေးလေးနက်နက်ဆက်နွယ်မှုရှိပြီးတော့ဒီလိုဖြစ်လာဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုလိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနှစ်သက်ကူမိကုံမှပြောကြားသွားပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်တဲ့နေရာမှာနိုင်ငံအေးချမ်းမှုကိုမထိခိုက်အောင်လို့ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အရင်အစိုးရလက်ထက်မှာအပြည့်အဝဆောင်ရွက်ခဲ့တာတွေကိုတံမိုးထားပြီးတော့ပြီးမြောက်အောင်အထိဆက်ပြီးတော့ဆောင်ရွက်သွားမယ့်အကြောင်းနဲ့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုနိုင်ငံတကာစံနှုန်းတွေနဲ့ကန့်ညီတဲ့တရားမျှတမှုတွေရှိဖို့လိုအပ်တယ်ဆိုတာကိုလည်းပြောသွားခဲ့ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်အောင်မြင်ဖို့အတွက်ကတော့အစိုးရတစ်ခုတည်းလုပ်လို့မရဘဲနဲ့ပြည်သူတွေပါဝင်မှသာအောင်မြင်မှာဖြစ်တယ်။ဒါကြောင့်အားလုံးပါဝင်ဆောင်ရွက်ကြပါလို့လည်းဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်ရှင့်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်မျက်နှာတစ်ဖွင့်လှစ်ပြီးမြန်မာနဲ့အိန္ဒိယနိုင်ငံတွေကိုတိုက်ခိုက်ဖို့အဖွဲ့ဝင်တွေကအရှိန်မြင့်ကြိုးပမ်းနေတဲ့ကြောင်း IS Islamic အစွန်းရောက်အဖွဲ့ရဲ့ကြေညာချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပယ်ချလိုက်တယ်လို့နိုင်ငံထဲမှာ IS စစ်သွေးကြောအဖွဲ့မရှိဘူးလို့လည်းပြောလိုက်ပါတယ် IS အဖွဲ့ရဲ့နောက်ဆုံးထုတ် Dabik Magazine နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံက IS အဖွဲ့ခေါင်းဆောင်လို့ဆိုတဲ့ Sheikh Al Hani ကဘင်္ဂလားဒေ့ရှ်နိုင်ငံမှာတပ်သားတစ်စုဆောင်မှုမှာမော့စလစ်အများပြားပူးပေါင်းလာကြတဲ့အတွက်အချိန်ကောင်းလာနေတဲ့အကြောင်းပြောဆိုခဲ့တာပါ။ရေဘာသာရေးစစ်ပွဲအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခိုင်အမာခြေကုပ်ယူနိုင်မယ်ဆိုရင်အိန္ဒိယနိုင်ငံတွေမှာပျောက်ကြားစစ်ဆင်နွှဲနိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံမှာလည်း GS စစ်ပွဲဆင်နွှဲနိုင်မယ်လေကရက်တစ်ခုဖြစ်လာနိုင်တယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ။
နောက်ကိုရီးယားဟာ၅ချိန်မြောက်နျူကလ িয়ার စမ်းသပ်မှုပြုလုပ်ဖို့ပြင်ဆင်နေတဲ့အရေးလက္ခဏာတွေတွေ့ရတယ်လို့တောင်ကိုရီးယားသမ္မတကပြောသွားပါတယ်။ဒီနှစ်အစောပိုင်းမှာလှုပ်သွားတဲ့၄ခုမြောက်နျူကလ িয়ার ဒုံးကျည်စမ်းသပ်ပြစ်လွတ်မှုကြောင့်နိုင်ငံတကာကတံခါးပိတ်ဆို့မှုပြင်းပြင်းထန်ထန်ပြုလုပ်ထားတဲ့ကြားကနောက်ကိုရီးယားဟာသူ့ရဲ့ပြည်ရင်းစည်းလုံးရေးကိုတိုးမြှင့်ခြင်းလို့အခုလိုမျိုးစမ်းသပ်ပြစ်လွတ်မှုထပ်ပြီးတော့လုပ်မလို့ပြင်တာလို့တောင်ကိုရီးယားသမ္မတဘက်ကနေကပြောပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်လို့အမေရိကန်ပြောင်စုနဲ့တောင်ကိုရီးယားကစောင့်ကြည့်နေတာမှာမြောက်ကိုရီးယားကနောက်ထပ်နျူကလ িয়ার စမ်းသပ်မှုလုံဆောင်မှုပြင်ဆင်နေတဲ့အရေးလက္ခဏာတွေတွေ့ရှိခဲ့ရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲပြောကြားသွားတာဖြစ်ပါတယ်ရှင်
။အာရှနိုင်ငံတွေအနေနဲ့လာမယ့်2020ခုနှစ်ကြာရင်လမ်းဒီပေါ်မှာရေမတော်တဆမှုကြောင့်ထိခိုက်ဒဏ်ရာရသေဆုံးတာတွေကိုထပ်ဝက်လောက်လျှော့ချဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတိုက်တွန်းအားပေးလိုက်ပါတယ်။ဆွီဒင်နိုင်ငံဂိုတန်ဘတ်မြို့ကချယ်မော့တ်နည်းပညာတက္ကသိုလ်ကအာရှ နိုင်ငံ24နိုင်ငံကိုလေးလာဆန်းစစ်မှုတွေလုပ်ခဲ့ပြီးတော့2015ခုနှစ်လေးလာတွေ့ရှိမှုအရတော့အာရှနိုင်ငံ24နိုင်ငံအတွင်းဝေးပြေးလမ်းတွေပေါ်မှာရင်တိုက်မှုကြောင့်တည်ဆုံးသူဟာတစ်နှစ်ကို9သိန်းခွဲရှိတယ်လို့ဆိုပါတယ်အသက်30အောက်တွေတည်ဆုံးရတဲ့အကြောင်းရင်းတွေထဲမှာရင်တိုက်မှုကြောင့်တည်ဆုံးတာကအများဆုံးလည်းဖြစ်ပါတယ်ဒါပြင်ဒဏ်ရာရသူဥယေဟာတန်း90ရှိပြီးတော့အဲ့ဒီကစက်နှစ်ရာခိုင်နှုန်းပဲဆေးရုံတက်ကူတာနိုင်ခဲ့တယ်လို့အဲ့ဒီလေးလာတွေ့ရှိချက်ကဆိုပါတယ်ဒီလိုရင်တိုက်မှုတွေကြောင့်ကုန်ကျစရိတ်အမေရိကန်ဒေါ်လာ800ဘီလီယံလောက်ရှိပြီးတော့ဒါဟာအဲ့ဒီအာရှနိုင်ငံ24နိုင်ငံရဲ့ပြည်တွင်းကုန်ထုတ်လုပ်မှုတန်ဖိုးရဲ့ 3.6 ရာခိုင်နှုန်းရှိခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဗဟိသန္တာကျော်နဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့ကြတာပါသတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလက်တင်ပြပေးပါဦးမယ်ရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့နှစ်သိက္ကူမိန့်ခွန်းနဲ့ဒီအပေါ်သုံးသက်သူတွေရဲ့အမြင်တွေကိုအရင်ဆုံးပြောပြပေးပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနေ့နှစ်သိက္ကူမိန့်ခွန်းပြောကြရမှာပြည်တွင်းညဉ့်ညဉ့်ရေးနဲ့ပတ်သက်ပြီးအပြစ်ခက်ရစေးရေးပြည်မြောက်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ပြည်တွင်းညဉ့်ညဉ့်ရေးနဲ့ဆက်ဆက်နေတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းတွေလှုပ်ဆောင်သွားဖို့ကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့နှစ်သိက္ကူမိန့်ခွန်းနဲ့အတူပြည်တွင်းညဉ့်ညဉ့်ရေးအပေါ်နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်တွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တာဝန်ယူပြီးတဲ့နောက်လူထုကိုပထမဆုံးပြောကြားလိုက်တဲ့မိန်ခွန်းမှာရွေးကောက်ပွဲကာလကတင်ပြခဲ့တဲ့မူဝါဒတွေအတိုင်းအစိုးရအသစ်ကဆောင်ရွက်မှာဖြစ်ကြောင်းထပ်လောင်းပြောဆိုလိုက်ပါတယ်။ဒီမူဝါဒတွေထဲမှာအမျိုးသားယဉ်ကျေးစီရေးပြည်ရင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးဒီမိုကရေစီစနစ်ရှင်သန်အမြင့်တွယ်အောင်ဆောင်ရွက်ရေးဆိုတာတွေပါဝင်ကြောင်းထည့်သွင်းပြောဆိုပါတယ်။
တရားဥပဒေစိုးမိုးရေးဆိုတာကျမတို့ပြည်တွင်းငြိမ်းချမ်းရေးအတွက်လည်းအင်တာမအရေးကြီးပါတယ်။တရားဥပဒေစိုးမိုးရေးမရှိဘဲနဲ့ကျမတို့ငြိမ်းချမ်းရေးကိုဆောက်တည်လို့မရပါဘူး။ငြိမ်းချမ်းရေးအကြောင်းပြောနေတဲ့တစ်ချိန်တည်းမှာကျမပြောချင်တာဟာကျမတို့ဟာအရင်အစိုးရရဲ့လူရက်တွေအားလုံးကိုပြစ်ပယ်တဲ့စိတ်ဓာတ်မရှိပါဘူး။အကောင်းတွေလုပ်ခဲ့တာကိုကျမတို့တိမှပြုပါတယ်။ဒီဟာဒီပေါ်မှာဆက်ပြီးတော့ဆောက်တည်သွားပါမယ်။ဒါကြောင့်မလို့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အပြစ်ခတ်ရဆဲရေးစတင်ပြီးတော့လုတ်ခဲ့တဲ့အတွက်ကျမတို့ဒါကိုအများကြီးတံပိုးထားပါတယ်ဒီအပြစ်ရခရစဲရေးဟာပြီးမြောက်အောင်လို့အားလုံးပါဝင်သင့်တဲ့အဖွဲ့အစည်းများပါဝင်အောင်လို့ကျမတို့ဆက်ပြီးတော့စူးစမ်းပါမယ
်ပြည်ရင်းငြိမ်းချမ်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးအခုလိုဆက်လက်ပြောဆိုပါတယ
်ငြိမ်းချမ်းရေးညီလာခံများနေတဲ့ဆင့်ကျမတို့နိုင်ငံသူနိုင်ငံသားများအားလုံးလိုလားတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတခုထူထောင်ဖို့အတွက်ကျမတို့ဆက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့ဂုဏ်ကပြောတဲ့ကျမတို့ရဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုထူထောင်ရေးနဲ့ဟာအင်တာမလေးလေးနက်နက်ကိုဆက်နွယ်မှုရှိပါတယ်။ဒါကြောင့်ကျမတို့ဟာဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရုံနဲ့လိုအပ်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာတကယ်စစ်မှန်တဲ့ Federal ပြည်ထောင်စုတခုကိုပောက်ဖွာစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေတခုဖြစ်ဖို့လိုပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်လူထုကိုမထိခိုက်တဲ့နည်းလမ်းတွေအသုံးပြုသွားမယ်လို့လည်းပြောဆိုပါတယ်။ကချင်ပြည်နယ်ငင်းချဲရေးတည်ဆောက်မှုမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကဒေါက်တာ Class Samson ကတော့ပြည်တွင်းငင်းချဲရေးဖော်ဆောင်မှုအပေါ်အခုလိုသုံးသပ်ပါတယ်
။မနေ့ကဘယ်ဒီညစာနာမနမ်ဆိုင်ရနာမစစ်ကြောင်းတွေဟောလှရှားလာရတဲ့ပြည်မှမှုတွေပြန်ဖြစ်နေတယ်လို့ကြားရတယ်။ကြားရဆိုတော့အမေကတော့အကြံပေးတဲ့အဟံတကြီးစီကြီးရဲ့ဒီရချက်နဲ့နိုင်စင်စစ်သက်သွားနိုင်နေတဲ့နိုင်စင်ကဟိုတစ်ခါတည်းချစ်တော်မလားဆိုတော့ဆွေးကြည့်တာပေါ့နော
်မြမနိုင်ငံရေးလေးလာတုံးသက်သူဒေါက်တာရန်မျိုးသိန်းကတော့ဒေါ်ဆန်းစုကြည်ရဲ့မိန်ခွန်းဟာမြမပြည်မှာကြုံတွေ့နေရတဲ့အကြက်တဲတွေကိုမိမောင်းထိုးပြထားတယ်လို့ရှုမြင်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်ဒါမဲ့အစိုးရဖြစ်တဲ့တန်းအတွဲမှာအခက်ခဲတဲ့အကြက်တဲတွေစင်ခေါ်မှုတွေကတော့အများကြီးပဲကျွန်တော်ကတော့ချုပ်ရမယ်လို့မြင်တယ်အဲ့တော့လက်ရှိအခြေအနေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့မြန်မာနိုင်ငံကြီးလမ်းပြမြေပုံအစ်စ်တစ်ခုကိုရေးဆွဲနိုင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်ဖြစ်နိုင်မယ်ဆိုရင်တော့အစိုးရအဖွဲ့အနေနဲ့တစ်ဖက်သက်အဖြစ်ကရစေးရေးကိုပေါ်ဆောင်နိုင်ဖို့အဲ့ဒီလိုတစ်ဖက်သက်အဖြစ်ကရစေးရေးပေါ်ဆောင်ပြီးတော့တိုင်းမလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုစတင်နိုင်ဖို့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေနဲ့လွတ်တော်တွင်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဆွေးနွေးမှုတွေနဲ့ကိုအပြန်အလှန်ချိတ်ဆက်ပြီးတော့ပုံဖော်နိုင်မဲ့နိုင်ငံရေးလမ်းပြမြေပုံအစ်စ်တစ်ခုအဲ့ဒါကိုမဖြစ်မနေပေါ်ဆောင်မှုလိုအပ်တယ်လို့မြင်ပါတယ်
ဒေါ်ဆန်းစုကြည်ရဲ့မိန်ကုံးမှာအစိုးရအသစ်အနေနဲ့အတွေ့အကြုံရှိပြီးနိုင်ငံကိုအကျိုးပြုမဲ့သူဘယ်သူကိုမဆိုအစိုးရအသစ်နဲ့လက်တွဲဆောင်ရွက်ဖို့ကိုလည်းဖိတ်ခေါ်ခဲ့တယ်လို့1948ခုနှစ်ကဗိုလ်ချုပ်အောင်ဆန်းပြောဆိုခဲ့တယ်လို့ပြည်သူပြည်သားတွေအပေါ်မြစ်တာထားပြီးနိုင်ငံအပေါ်တစ္ဆာရှိစွာနဲ့အုပ်ချုပ်မယ်လို့လည်းကတိပြုပြောကြားထားပါတယ်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့နှစ်သိက်မိန့်ခွန်းနဲ့အတူဒီအပေါ်သုံးသက်ပြောဆိုချက်တွေကိုကိုမိုးစောကစူးစီးတင်ပြပေးခဲ့တာပါရှင်။အခုလိုဒီပြည်တွင်းချင်းချင်းရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဦးစားပေးဆောင်ရွက်ဖို့ NLD အစိုးရကထပ်မံကတိပြုပြောကြားနေတဲ့အချိန်မှာပဲကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲတွေတကြောပြန်ဖြစ်ပွားနေပါတယ်။ဒီကနေ့အထိပြန်လည်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတန်းရှောင်နေကြတဲ့အတွက်လည်းလက်နက်ကင်ပြိပက္ခတွေအစုံတက်နိုင်ရေးအစိုးရအသစ်အနေနဲ့အမြန်ဆုံးဆောင်ရွက်ဖို့တိုက်တွန်းနေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ဘက်မှာမြမရိုးရာတကြံမတိုင်ခင်ကတည်းကစခဲ့တဲ့တိုက်ပွဲတွေဟာတကြံအပီးနှစ်တစ်ကူးတဲ့အထိဆက်လက်ဖြစ်ပွားနေရမှာကချင်လူမျိုးရေးတပ် KIA ဗဟိုဌာနချုပ်ရှိရာလိုင်ဇာအနီးကအခုနောက်ဆုံးတိုက်ပွဲတွေမှာတော့ကချင်လက်နက်ကိုင်ရဲ့တပ်စခန်းတချို့ကိုမြမစစ်တပ်ကသိမ်းယူနိုင်ခဲ့တယ်လို့ဒေသခံကချင်သတင်းတွေမှာဖော်ပြပါတယ်ဒီရက်ပိုင်းနေမှာဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့စီးရဲတင်းမာမှုအခြေအနေကိုတော့အနီးကပ်ဆောင်ကြည့်နေတဲ့ကချင်သတင်းစင်ရဲ့အက်ဒီတာကိုနော်ဒင်းကအခုလိုရှင်းပြပါတ
ယ်သူတကြမတိုင်မီမှာလေးပဲသူရဘက်ကလာပြီးမှသူတို့တိုက်တော့ခုချင်းချင်းเนาะဒီကဲခန်းခုကိုတကြမရောက်ခင်လေးမှာပဲခန်းခုကိုကဲကနောက်ဆုတ်ပြခဲ့တယ်လေအဲ့တော့တကြပြီးပြီးချင်းလေးသပ်ပြီးမှသူရဘက်ကတိုက်လာတော့မနေ့ကဆင်းလေအဲ့ဒီအနည်းကနေနဲ့ပေါ့ခန်းတော်တစ်ခုကိုသူတို့ကဲဘက်ကစစ်ခွာပေးလို့ပြောတယ်တော့ကဲဘက်ကလည်းတေဆုံးမှုတွေရှိနေတယ်ထိခိုက်မှုတွေလည်းရှိနေတယ်လို့ပြောတယ
်အခုနောက်ဆုံးဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ KIA တာဝန်ရှိသူတွေကိုမေးမြန်းဖို့စူးစမ်းပေမဲ့ဆက်သွယ်လို့မရခဲ့တယ်လို့မြန်မာစစ်တပ်ဘက်ကလည်းတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးကချင်သတင်းစင်ကကိုနော်ရင်းကမြမစစ်တပ်ဘက်ကနောက်ထပ်ထိုးစစ်ဆင်တိုက်ခိုက်လာမဲ့လက္ခဏာတွေကိုပါတွေ့ရတယ်လို့ပြောပါတယ
်။ဟုတ်ကဲ့အဓိကကတော့ဒီကေယောဘူဌာနချုပ်ပြီးတည်ရှိတဲ့နေရာနော်ဒီလိုင်ဇာလိုင်စင်ဘုံအဲ့ဒီဟာကိုအဓိကဥတီပြီးမှအစိုးရဘက်ကတော့စစ်ဆင်နေတဲ့သဘောကိုတွေ့ရတာပေါ့။အဲ့ဒါကြောင့်ဒီတွေ့ရလမ်းကြောင်းပေါ့တွေ့ရလမ်းကြောင်းပေါ်မှာရှိတဲ့ဒီရွာတွေကိုအားလုံးကိုသူတို့ကချစ်ခဲ့တာတော့သူတို့အခုနောက်ဆုံးအခုချိန်လဲသူတို့ဆက်ပြီးမှသတ်မှတ်တယ်စစ်တပ်ကပေါ့နော်ချစ်ပြောင်းခိုက်တာပေါ့ကျေရောဌာနချုပ်ရှိတဲ့ဒီအဓိကလိုင်ဇာနဲ့လိုင်စင်ဘုံကအဓိကကျေဌာနချုပ်အမဆန်ကန်ဖြစ်တယ်လေအဲ့ဒီဘက်ကသူတို့ကလက်နက်ကြီးတွေများများသူတို့တေတော်ဖို့အတွက်အခုဆက်ပြီးမှသူတို့ကြံပြီးရတယ်သူတို့အခုကြံပြီးမှစစ်ရှင်နေတာဖြစ်တယ်ဆိုမှပြောပါတယ
်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရအသစ်ကတော့ပြည်တွင်းငြိမ်းချမ်းရေးဦးစားပေးဆောင်ရွက်မယ်လို့ကတိပြုထားတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနှစ်တစ်ကူးမေးခွန်းမှာထည့်သွင်းပြောဆိုထားတာပါညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဗဟိုကော်မတီဝင်လဲဖြစ်ကချင်မျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဒူဝါဘွန်ဝန်လာရောကတော့စီးရဲတင်းမာမှုအခြေအနေတွေကို NLD အစိုးရကအမြန်ဆုံးကြားဝင်ဖြေရှင်းဖို့လိုတယ်လို့တိုက်တွန်းပါတယ
်ဖြစ်စေချင်တာကအခု NLD အစိုးရတက်လာပြီးတော့ဒေါက်ဆန်းစုကြည်လည်းကောင်းဆောင်ဖြစ်လာပြီးတက်လာပြီးဆိုရင်တက်ကူတော့မိမိရရချင်းတင်တယ်အဲ့လိုတက်ကူချင်းလို့မရဘူးဆိုတဲ့ပုံစံတော့မဖြစ်သင့်ဘူးဒါပေမဲ့တခုရှိတာကအစိုးရအဖြစ်ဖြစ်နေတဲ့အခါကျတော့အခုလောလောဆယ်ဆယ်တက်ကူလည်းသူတို့ချင်းတင်းနဲ့ဆက်ဆံနေရတဲ့ပိုင်းရှိလို့လားပေါ့လေအဲ့လိုတော့ဒီနေပေါ့ဒါပေမဲ့ဘာဖြစ်ဖြစ်အစိုးရဖြစ်လာပြီးဆိုရင်တက်ကူတော့အစိုးရအချင်းမှဖြစ်တဲ့အခါကျတော့သူတို့အနေနဲ့
ကချင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်နှစ်နဲ့ချီပြီးဒုက္ခတဲ့စခန်းတွေမှာနေရတဲ့တင်းချီတဲ့စစ်ပြေးဒုက္ခတွေတွင်နေရရင်ပြန်နိုင်ရေးခလင်းငယ်တွေပညာသင်ယူနိုင်ရေးဒေသခံတွေအလုပ်ကံရရှိပြီးပုံမှန်လူနေမှုဘဝပြန်လည်တည်ဆောက်ရေးတွေအတွက်ကိုလည်းကချင်ပြည်နယ်အစိုးရတစ်ဘက်ကရောပြည်ထောင်စုအစိုးရဘက်ကပါအလေးနက်ထားဆောင်ရွက်ပေးသင့်နေပါပြီလို့လည်းဒူဝါဘွန်ဝမ်လာရောကပြောပါတယ်ရှင်
ကချင်ပြည်နယ်ဘက်မှာတကြောပြန်ပြန်လည်ဖြစ်ပွားနေတဲ့လက်နက်ကိုင်ပြိပက္ခတွေရဲ့နောက်ဆုံးအခြေအနေကိုမတ်စုမွန်ကစူးစီးတင်ပြပေးခဲ့တာပါရှင်။ View American တန်ရဲ့တင်းနေလာနေညအစီအစဉ်တွေကိုနားဆင်နေရတာပါ။အခုတခါတော့နိုင်ငံရေးကျင်းသားတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြပြပေးချင်ပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားတွေအများအပြားပြန်လည်လွတ်မြောက်လာပေမဲ့နိုင်ငံတော်ဝန်ကအကျဉ်းထောင်တွေထဲမှာဆက်လက်ဖမ်းဆီးခံထားရသူတွေရှိနေဆဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကပြောပါတယ်။နိုင်ငံရေးအကျဉ်းသားအဖြစ်ပြုစုထားတဲ့စည်းရုံးတွေမှာကွာဟမှုတွေရှိနေတဲ့အတွက်တချို့ဖမ်းဆီးခံထားရတဲ့သူတွေပြန်လွတ်ပေးရမှာမပါဝင်ပါကိုလည်းစိုးရိမ်နေကြတာပါအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါရရှင်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကကြေညာချက်ထွက်လာပြီးမတ်လ၈ရက်နေ့မှာတော့လက်ဗရန်မြို့မှာထိမ့်သိမ်းခံလိုက်ရတဲ့ចောင်းသားတွေကိုအမှုပိတ်သိမ်းပြီးအတော်များများပြန်လည်လွတ်မြောက်လာခဲ့တာပါ။ဒါပေမဲ့လည်းတခြားချင်းထောင်မှာထိမ့်သိမ်းခံရတဲ့ចောင်းသားတချို့လည်းကြံနေသေးပါတယ်။မြန်မာ၂၁ရက်နေ့ဖြစ်တဲ့ဧပြီလ၁၈ရက်နေ့မှာတော့နိုင်ငံတော်သမရအမိတ်နဲ့နိုင်ငံရေးအကျဉ်းသား83ဦးပြန်လည်လွတ်မြောက်လာတယ်လို့သတင်းထုတ်ပြန်ခဲ့ပေမဲ့63ဦးသာစည်ရင်ရရှိခဲ့တယ်လို့ဆိုပါတယ်။စည်ရင်နှစ်ခုလုံးကွာခြားမှုတွေရှိနေတယ်လို့လည်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကရုံးတာဝန်ခံဦးသက်ဦးကအခုလိုပြောပါတယ်
။ဒါတော့63ယောက်စည်ရင်ရပြီးဒီအယောက်20လောက်ကျန်တယ်။ရှင်းရနေတာဒီလိုက169ယောက်လို့ကျင်းလာတော့ဒါပဲဒီကအဲ့ဒီ169ယောက်လူမီနီတွေကိုဘယ်လိုအမှုပိတ်သိမ်းပြီးတော့လုပ်တဲ့ဆိုတဲ့ဥပ္ပါဆိုရှယ်မီဒီယာတွေပေါ့ဒါပေမဲ့သွားသွားပြောဆိုဆိုရှယ်မီဒီယာတွေမှာကတက်လာတဲ့ဥစ္စာကသူကတိုင်းနဲ့ပြည်နယ်အလိုက်ကိုခွဲပြီးတော့ဥပမာဘယ်တိုင်းကနေဘယ်နေရာလွတ်တယ်ဘယ်တိုင်းကနေဘယ်နေရာလွတ်တယ်ဆိုတဲ့ဥစ္စာကိုပဲပါပါလေ169ယောက်ဆိုတာကဒီဘက်ကသူရင်အရာဆိုရင်120လောက်ပဲရှိတာအားကမို့အမှုရုပ်သိမ်းပြီးတော့ပိတ်သိမ်းတယ်ဆိုတာဘလို့လူတွေကိုပိတ်သိမ်းတာလဲသူတဲ့ဥစ္စာရှင်းနေနေမရှိဘူးဒါတစ်ချက်ပေါ့နောက်တစ်ချက်က18ရက်နေ့လွတ်တဲ့ဝန်ကြီးကိစ္စမှာ83ယောက်ပြောပြီနဲ့ဒီဘက်ကစီးရင်အရာကတော့ဟို63ယောက်ပဲစီးရင်ရရတယ်လေအဲ့ဒီမှာအယောက်20စီးရင်လောက်ကဘူဒီကဘလို့လွတ်တယ်ဘလို့အမျိုးသားတွေပါသလဲဆိုတဲ့ဥစ္စာတော့ရှင်းနေလည်းမသိရဘူ
းမြန်မာအစိုးရအနေနဲ့ပွင့်လင်းမြင်သာစွာနဲ့ဘသူတွေဘယ်ပုံမှန်တင်နဲ့အချင်းချနေသူတွေကိုလွှတ်လိုက်တယ်လဲဆိုတာကိုတိတိကျကျသတင်းထုတ်ပြန်ပေးဖို့လိုအပ်တယ်လို့လည်းပြောဆိုလိုက်ပါတယ
်။ဒီစင်းတစ်ခုလုံးကိုဘာပြောပြောပြီးဒီလက်ရှိအခြေအနေနေနဲ့သူတို့ကတရားဝင်ထုတ်ပြန်ပေးတယ်တော့အရင်ဆွေးရတဲ့ပုံစံမျိုးပဲဖြစ်နေတယ်ထုတ်ပြန်တဲ့ပုံစံမျိုးဖြစ်နေတာတော့မကောင်းဘူးတော့
နိုင်ငံတော်သမရယုံညွှန်ကြားရေးမှဦးစော်ထည့်ရဲ့ Facebook စာမျက်နှာမှာတော့အချင်းထောင်အသီးသီးကနေ83ဦးလွတ်လာတယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပေမဲ့နိုင်ငံရေးအချင်းသားဟောင်းများအဖွဲ့ကောနိုင်ငံရေးအချင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ကောနှစ်ဖွဲ့လုံးကတော့63ဦးသာစီးရင်ရရှိတယ်ဆိုပြီးပြောဆိုထားတာပါဒီကနေ့မှာတော့ထပ်မံလွတ်မြောက်လာသူတွေမရှိဘူးလို့လည်းနိုင်ငံရေးအချင်းသားဟောင်းများအဖွဲ့ကဆိုပါတယ်သူတို့ရဲ့စီးရင်ပြုစုချက်အရတော့နိုင်ငံရေးအကျဉ်းသား100ကျော်ရှိနေတယ်လို့အမှုရင်ဆိုင်နေစေထိမ့်သိမ်းခံရသူ400ကျော်ရှိနေတယ်လို့ပြောဆိုထားတာပါ။ထင်ရှားတဲ့ចောင်းသားနဲ့တက်ကြွလှုပ်ရှားသူတွေပြန်လည်လွတ်ပေးလိုက်ပေမဲ့ကျန်နေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအပါအဝင်တရားမဝင်အသင်းနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့ထိမ့်သိမ်းခံရသူတွေလည်းနှိရှေကြခံနေရတာတွေဖြစ်လို့သူတို့ကိုလည်းပြန်လွတ်ပေးဖို့အတွက်နိုင်ငံရေးအကျဉ်းသားအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ရှင်။
ရောက်ပြီဗျာ။ရင်ဆိုးရည်အဆက်ဆက်လက်ထက်မှာရည်ရချက်အမျိုးမျိုးနဲ့တာမန်အရသားတွေကအစတက်ကြွလှုပ်ရှားသူတွေအစုံအေးအေးဖန်းစည်းခံပြီးကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။အခုအခါဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဖို့ကတိပြုထားတဲ့ NLD အစိုးရလက်ထက်မှာရောအခြေအနေချက်တွေကိုဆန္ဒပြဖော်ထုတ်ကြအောင်ပါပါလား။ထုတ်ဖော်တင်တယ်လို့ရောယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239238555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကျေးဇူးပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါနေ့ညမတိုင်ခင်သောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ရဲ့တနင်္လာနေ့ညအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာရင်တိုက်မှုတွေရော့ကြအောင်ဘလို့ဆောင်ရွက်မှုတွေရှိနေသလဲဆိုတာကိုလည်းကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေမှာရင်တိုက်မှုကြောင့်သေဆုံးဒဏ်ရာရမှုတွေဟာထက်ဝက်ဒီလျှော့ချနိုင်ဖို့အတွက်ကိုတော့တာဝန်ယူလှုပ်ဆောင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းထားပါတယ်။မြန်မာဆိုရတဲ့ရဲ့ရက်တရာစီမံကိန်းမှာလည်းအမြန်လန်းအနည်းရဲ့ကင်းရှင်းရေးစီမံကိန်းကိုထည့်သွင်းထားပါရယ်ရင်တိုက်မှုတွေကြောင့်တည်ဆုံတရားရမှုတွေကိုရော့ကျစေဖို့အတွက်လမ်းတွေရဲ့ဘေးကင်းလုံခြုံရေးကိုဆောင်ရွက်ရမှာဖြစ်တယ်လို့ရင်ပေါင်းသူတွေနဲ့ခီးတဲ့တွေရဲ့အမှုချင်းတွေလည်းပြောင်းလဲလာအောင်လှုပ်ဆောင်ဖို့လိုတယ်လို့ပညာရှင်တွေကထောက်ပြပြောဆိုကြပါရယ်အကြောင်းစုံကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်ရှင်
အာရှနိုင်ငံ24နိုင်ငံအတွင်းရင်တိုက်မှုကြောင့်သေဆုံးသူတစ်နှစ်ကို9သိန်းခွဲရှိပြီးထိခိုက်ဒဏ်ရာရသူကသန်း50လောက်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အစီရင်ခံစာကဖော်ပြပါတယ်။အသက်30အောက်လူငယ်တွေသေဆုံးရတဲ့အဓိကအကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်။ရင်တိုက်မှုတွေကြောင့်ကုန်ကျစရိတ်ကအမေရိကန်ဒေါ်လာဘီလီယံ800လောက်ရှိပြီးအာရှနိုင်ငံ24နိုင်ငံရဲ့ပြည်တွင်းကုန်ထုတ်လုပ်မှုတန်ဖိုး3.600 ခန့်လုံးရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။မြန်မာနိုင်ငံတွင်းရင်မတော်တဆမှုတွေကြောင့်သေဆုံးသူအရေအတွက်တိတိသားသားတိုးလာတာကိုလည်း WHO ရဲ့2015ခုနှစ်ရန်ဒီယေကင်းရှင်ရေးဆိုင်ရာအစီရင်ခံစာကဖော်ပြပါတယ်။ရန်ဒီယေကင်းရှင်ရေးမြန်မာဘက်ကဆောင်ရွက်ချက်တွေကိုတော့ဆောက်လုပ်ရေးဝန်ကြီးဌာနနေပြည်တော်အမြန်လန်းပြင်ဆင်ထိန်းသိမ်းရေးအဖွဲ့ရဲ့အင်ဂျင်နီယာမှူးကြီးဦးကြည်စောမြင့်ကအခုလိုပြောပါတယ
်အစိုးရတစ်ကဒီဆောက်လေဝင်ကြီးဌာနရဲ့ရက်တရာဒီစီမံချက်မှာပေါ့လေရက်တရာစီမံချက်မှာဒီအမြန်လန်းရဲ့ရင်းအန်တရဲ့ရှော့ချရေးအစီအစဉ်လေးပါပါတယ်ဗျပိုင်းပါတဲ့အဓိကတော့ဒီဟာ engineering ပေါ့လေ engineering နေနဲ့လဲဒီဇိုင်းရနေကျွန်တော်ဘာတွေပြုပြင်မယ်ဘယ်နေရာတွေက black spot တွေဖြစ်နေတယ်ဘယ်နေရာတွေကျရင်ဒီဇိုင်းတွေမားနေတယ်အဲ့ဒါမျိုးလေးကျွန်တော်တို့ analysis လုပ်ပြီးအဲ့ဒါကြီးပြုပြင်ဖို့ရှိပါတယ်ရက်တရ
ရန်ဒီရဲ့ဘေးကင်းလုံခြုံမှုအတွက်လမ်းတွေကိုမဖြစ်မနေပြုပြင်ရမှာဖြစ်တယ်လို့ရင်းအသုံးပြုသူတွေကိုလည်းနိုင်ငံတော်လွှမ်းခြုံအသိပညာပေးဖို့လိုအပ်တယ်လို့အင်ဂျင်နီယာမှူးကြီးဦးကြည်စောမြင့်ကထောက်ပြပါတယ
် accident ဖြစ်သွားပြီးရင်ဒဏ်ရာရတဲ့ထိခိုက်ဒဏ်ရာမှုလေးကနည်းနည်းလေးများနေတာကကျွန်တော်တို့ဒီလမ်းမကြီးမှာရှင်းတင်ရှိထိုက်တဲ့ဒီ safety နဲ့ပတ်သက်တဲ့ infrastructure တွေအနည်းနေလို့အဲ့တော့အဲ့ဒါလေးတွေလည်းကျွန်တော်တို့ engineering ဆိုင်ရာလောက်ရမယ်။နောက်ပြီးတော့ခုနကပြောတဲ့ human factor လို့ပြောတဲ့ရင်မောင်းနေရဲ့ behavior ကိုလည်းကျွန်တော်တို့အနေနဲ့သူတို့ training ပေးရမယ် awareness လုပ်ပေးရမယ်။အခုအဲ့ဒါတွေလုပ်နေတယ်။အဓိကအဲဒါပေမဲ့ခုခက်တာကကျွန်တော်တို့ကဟိုပါပေါ့ဟိုအမြန်တမ်းတစ်ခုတိုင်းလုပ်လို့မရဘူး။ကျွန်တော်အဲ့ဒီတစ်ချက်လေးတောင်မှကျွန်တော်ဟိုပါပေါ့ဆွေးနွေးထားပူးပါတယ်။ကျွန်တော်အမြန်တမ်းမှာဘယ်လောက်ထိပဲကျွန်တော်တို့ဒီအမြန်တမ်းရတောက်ဖွဲ့နဲ့ကျွန်တော် engineer ဖွဲ့ရဲ့ဘယ်လောက်ထိ awareness ပေးပြီးဘယ်လောက်ပေးပြီးဒါပေမဲ့အမြန်တမ်းကထွက်သွားရင်သူကပုံမှန်နိုင်တယ်ဖြစ်သွားတယ်နောက်တစ်ချက်အမြန်လမ်းပေါ်တက်ရင်အဲ့လူကပြောရရင်တော့ဒီ awareness ကိုအစ်စ်ပြန်ဖြစ်သွားတဲ့ခါကျတော့ကျွန်တော်တို့ပြောရရင်အမြန်လမ်းတစ်ခုရဲ့ safety နဲ့ပတ်သက်ပြီး awareness ပေးလို့မရဘူးတနိုင်ငံလုံးလွှမ်းခြုံပြီးမှ national safety planning လုပ်ပြီးမှပဲဒီနေရာတွေရင်မောင်းနေတဲ့ behavior ကိုပြုပြင်မှရမယ်ဆိုကျွန်တော်ဟိုအဲ့လူတွေတုံ့တက်မိပါတယ်ဗျာ
ဆိုင်ကယ်အသုံးပြုမှုများတဲ့မန္တလေးလိုမြို့ကြီးမှာပြီးခဲ့တဲ့တကြံရက်အတွင်းကအရေးပေါ်အကူအညီပေးရသူအများစုကလည်းဆိုင်ကယ်မတော်တဆမှုတွေဖြစ်တယ်လို့121ပြည်သူ့ကူညီရေးအဖွဲ့ကကိုလူပြောကပြောပါတယ
်။အများစုကအဲ့လိုပဲဆိုင်ကယ်နဲ့အဲ့လိုတိုက်တာများပါတယ်မှာဆိုင်ကယ်တိုက်တာတော့အဲ့လိုပျော်ရွှမ်းဖြစ်တာပေါ့လူငယ်တွေဆိုတော့ဒါဆိုဖြင့်ဟိုကလမ်းကပုံမှန်ဆိုမကြက်ဘူးဒါပေမဲ့တကြံလေတဲ့နေ့တိုင်းလူတွေကမန္တလေးမြို့ရတယ်မဟုတ်လေတနိုင်ငံလုံးကမန္တလေးကိုအများကြီးစီးပြီးလားလဲကြာဆိုလမ်းတွေအကျက်ကုန
် WHO ရဲ့2015ခုနှစ်အတွက်ရန်ဒီရဲ့ကင်းရှင်ရေးဆိုင်ရာအစီရင်ခံစာမှာလဲမြန်မာနိုင်ငံတွင်းအခြေအနေတွေကိုဖော်ပြတာမှာတော့မြန်မာနိုင်ငံတွင်းအသုံးပြုနေတဲ့ရင်တွေရဲ့အဆင့်အတန်းကိုသတ်မှတ်ကန့်သတ်မှုမရှိတာရင်တိုင်းမှုဖြစ်ပွားပြီးတဲ့နောက်အကူအညီဆောင်ရှောက်မှုအားနည်းချက်နောက်ရင်ပေါ်မှာလိုက်ပါသူတွေဘေးကင်းလုံခြုံရေးအတွက်ခပ်ပတ်ပတ်ဖို့ဥပဒေပြဋ္ဌာန်းချက်ကလေးငယ်တွေကိုရှစ်ကားရှိကံမှာလိုက်ပါစီးနှင်းမှုကိုကန့်သတ်တာလိုမျိုးကလေးငယ်တွေအတွက်တီးခြားပြဋ္ဌာန်းထားတဲ့ဥပဒေတွေနောက်ကားမောင်းရင်ဖုံးမပြောရဆိုတဲ့ကန့်သတ်ချက်မျိုးတွေကိုဥပဒေပြုတားမြစ်ထားတာမရှိဘူးလို့ဖော်ပြပါတယ်အမြန်နှုံကန့်သက်ချက်ဆိုင်ကယ်စီးသူတွေအုတ်ထုတ်ဆောင်ရမယ့်ဥပဒေအရက်တော့ပြီးဆက်တက်ရင်မောင်းနှင်မှုကိုတားမြစ်တဲ့ဥပဒေတွေရှိပေမဲ့လည်းအာဏာပိုင်တွေရဲ့ကြီးကြပ်လှုပ်ဆောင်မှုအခြေအနေကအလဲအလတ်အစင်ပဲရှိတယ်လို့လည်းထောက်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာရင်တိုက်မှုတွေရောကြအောင်ကြိုးစားနေတဲ့အခြေအနေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးသွားတာပါရှင် View American တန်ရဲ့တင်းလာနေညစီစဉ်နေကိုနားဆင်နေရတာပါမကြခင်မှာတော့ဒီတင်းလာနေအပတ်စဉ်အစီအစဉ်တွေဖြစ်တဲ့စီဝါရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာယုံသူယုံကြည်ရာအစီအစဉ်တွေကိုလည်းထုတ်လင်းပေးသွားအောင်ပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American သတင်းရဲ့2014ခုနှစ် April 18ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလောကနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ကြရမှာပ
ါကျွန်တော်ယုံကြည်တာတော့ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာလွတ်လပ်မှုတရားမျှတမှုဒဏ်တူညီမျှမှုစတဲ့တရားတွေဒီတံမိုးတွေအကုန်ပြန့်နှံ့ပြီးတော့အကောင်းဆုံးနိုင်ငံတော်တစ်ခု
မကြခင်တိဆက်မဲ့သူယုံကြည်ရာအစီအစဉ်မှာအပြည့်စုံနားဆင်နိုင်ပါရဲ့ရှင်အခုအရင်ဆုံးကတော့စီးပွားရေးကဏ္ဍကိုထုတ်လင်းပေးသွားမှာပါဖွံ့ဖြိုးမှုနှေးကွေးနေတဲ့စီးပွားရေးပြန်လည်ဦးမော်လာရေးဝိုင်းဝန်းလှုပ်ဆောင်ကြဖို့ကမ္ဘာတဝန်းကဗန္ဒာရေးဆိုင်ရာအရာရှိတွေကတနိမ့်ထံပြူထားကြပါတယ်ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံကငွေကြေးရံပုံငွေအဖွဲ့တို့ကအရာရှိတွေဝါရှင်တန် DC မြို့တော်မှာတွေ့ဆုံပြီးထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒါလိုဖော်ပြထားတာပါဒါဖြင့်လက်ရှိဆင်းရဲတဲ့နိုင်ငံတွေအတွက်ဆောင်ရွက်ပေးနေတဲ့နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်တွေဟာအောင်မြင်မှုရရှိနေတယ်လို့အစည်းအဝေးမှာပြောဆိုသူတွေလည်းရှိပါတယ်။ကမ္ဘာ့ဘဏ်နဲ့ IMF အစည်းအဝေးတွေမှာဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစုံဝင်းနိုင်ကတင်ပြထားပါရရှင်။
ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံတကာငွေကြေးရံငွေအဖွဲ့တို့ရဲ့နှစ်ပတ်လည် Spring CEO ပွဲကိုအမေရိကန်နိုင်ငံ Washington DC မြို့တော်မှာဧပြီလ15ရက်ကနေ18ရက်နေ့အထိ3ရက်ကြာကျင်းပခဲ့တဲ့ CEO ပွဲအပြီးမှာကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်လည်ဦးမော်လာရေးအတွက်တက်ရောက်လာတဲ့နိုင်ငံပေါင်း189နိုင်ငံကခေါင်းဆောင်တွေကတနိပ်ထံပြုလိုက်ကြတာပါ IMF နိုင်ငံတကာငွေကြေးရံငွေအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဧပြီလ16ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာလဲသူတို့အနေနဲ့အားကောင်းပြီးရေရှည်တည်တံ့တဲ့အလို့အကံ့ပေါ်များပြီးမြတ်တမှုရှိတဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးမှုဖြစ်ပေါ်ရေးကိုဥတီလှုပ်ဆောင်သွားကြမယ်လို့ဖော်ပြထားပါတယ်။အခုနှစ်စောပိုင်းကကမ္ဘာငွေကြေးဈေးကွက်မတည်မငြိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်စီးပွားရေးဖွံ့ဖြိုးမှုနဲ့ဆိုင်တဲ့ဆိုးရိမ်မှုတွေတိုးမြင့်ဖြစ်ပေါ်လာခဲ့တာပါ။ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာထင်ထားတာနဲ့ပိုပြီးတော့နှေးကွေးမယ်ဆိုတဲ့ဆိုးရိမ်မှုတွေထွက်လာပြီးတဲ့နောက်မှာကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းမှုဖြစ်ပေါ်နိုင်တယ်ဆိုတဲ့တန်ကြရတွေလည်းဝင်လာခဲ့တာပါ။ Globalization လို့ခေါ်တဲ့ကမ္ဘာမှုပြုရေးရဲ့ကြေးရိုက်မှုတွေကိုခံလိုက်ရတဲ့အတိုင်းပြည်တွေမှာအလုတ်လက်မဲ့ဖြစ်တာနဲ့လုံအားကတွေတိုးလာခြင်းမရှိတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါအမေရိကန်ပြည်ထောင်စုမှာလည်းအဲ့ဒီရဲ့နောက်ဆက်တဲ့အကျိုးဆက်အဖြစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုစားပြုအရွေးခံနိုင်ဖို့ကြိုးစားနေတဲ့ Donald Trump လိုပုံကိုယ်တွေနိုင်ငံရေးစင်မြစ်မှာရှေ့တန်းကဦးဆောင်သူအဖြစ်ရောက်လာခဲ့ပါတယ် Britain နိုင်ငံမှာဆိုရင်လည်း EU အတွင်းဆက်နေတဲ့မနေတဲ့ဆိုတဲ့ကိစ္စကိုလာမဲ့ဇွန်လအတွင်းမဲခွဲဆုံးဖြတ်ကြတော့မှာပါငွေကြေးဆိုင်ရာခေါင်းဆောင်တွေကသူတို့ရဲ့လှုပ်ဆောင်ချက်ကစီးပွားရေးဖွံ့ဖြိုးမှုအပြင်အလို့အကံ့နဲ့လှုပ်အားကားတွေလည်းတိုးမြင့်လာလိမ့်မယ်လို့ယုံကြည်နေကြပါတယ်။ဒါပေမဲ့ရလကောင်းတွေထွက်လာဖို့အတွက်အချိန်မပြုံးသင့်ဘူးလို့ IMF နိုင်ငံတကာငွေကြေးရံငွေအဖွဲ့ရဲ့အကြီးအကဲ Christine Lagarde ကပြောပါတယ
်။ Now clearly the question is how much is going to get done back home when they return?
မင်းငုံထုတ်ဆရာရှိတာကဒီစီးပွားပွဲကိုလာတက်ကြတဲ့သူတွေကကိုတိုင်းပြည်အသီးသီးကိုပြန်ပြီးရောက်တဲ့အခါမှာသူတို့အနေနဲ့ဘယ်လောက်လုံနိုင်စွမ်းရှိမလဲဆိုတာပါပဲနိုင်ငံရေးအရာဘယ်လောက်ထိအင်အားသုံးဖို့လိုအပ်မလဲဘယ်လောက်ထိနိုင်ငံရေးအာဏာကိုအသုံးပြုဖို့လိုမလဲဆိုတာပါပဲဒါဟာကျမတို့ဘက်ကသူတို့ပေါ်မှာတိုင်းတာမဲ့အမှတ်ပေးမဲ့သူတို့ရဲ့လှုပ်ဆောင်နိုင်စွမ်းကိုထောက်ပြဝေဖန်မဲ့အချက်တွေဖြစ်ပါတယ
်တက်တာတဲ့အတွုံးလုံးဆက်ထားရှိရေးနဲ့စီးပွားရေးဖွံ့ဖြိုးမှုဖြစ်ပေါ်စေအောင်အစိုးရအရေအနေနဲ့ငွေကြေးပုံမှန်သုံးစွဲကြဖို့တောင်းဆိုထားတဲ့စီးပွားဘက်ကိုတက်ရောက်နေကြတဲ့IMF နဲ့ကမ္ဘာ့ဘဏ်ကအရာရှိတွေဟာအခုသတင်းပတ်အတွင်းအမေရိကန်နိုင်ငံ Washington DC မြို့တော်ကဆွေးနွေးပွဲအပြီးမှာအဲ့ဒီကြေညာချက်ထွက်လာတာလည်းဖြစ်ပါတယ်။ Washington DC မြို့မှာကျင်းပတဲ့ကမ္ဘာ့ဘဏ်စီးပွားပွဲကိုတက်လာကြတဲ့နိုင်ငံတကာကဖွံ့ဖြိုးရေးဆိုင်ရာပညာရှင်တွေ၊မူဝါဒအကြီးအကဲတွေနဲ့စီးပွားရေးပညာရှင်တွေနဲ့ပြုလုပ်တဲ့စီးပွားပွဲအတွင်းကမ္ဘာထိပ်တန်းအချမ်းသာဆုံးပုဂ္ဂိုလ်လည်းဖြစ်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ပရဟိတလုပ်ငန်းတွေအတွက်သူ့ရဲ့ပိုင်ဆိုင်မှုတွေကကရီနဲ့ချီလူရန်လောက်ကနေတဲ့ Bill Gates လဲပါဝင်ဆွေးနွေးတာမှာတော့နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်တွေဟာအောင်မြင်မှုရှိနေတဲ့အကြောင်းပြောကြားခဲ့ပါတယ်
။ Development is lifting up lives and this commitment needs to be maintained. The second game changer
ဖွံ့ဖြိုးရေးအစီအစဉ်တွေကဆင်းရဲတဲ့နိုင်ငံဒီမှာရှိတဲ့ပြည်သူတွေရဲ့ဘဝကိုမြင့်တင်ပေးနေတဲ့အတွက်ဒီအစီအစဉ်ကိုဆက်လုပ်တင်ပါတယ်။လက်ရှိလှုပ်ဆောင်နေတာတွေကိုဒီတိုင်းအနေအထားမပြတ်ဆက်လှုပ်ဆောင်တာအပြင်ဒုတိယဆင့်ပြောင်းလဲမှုဖြစ်ပေါ်စေနိုင်တဲ့ကိစ္စကတော့ ဤပညာအသစ်တွေကာဝယ်ဆေးတွေပညာရေးနဲ့ဗဏ္ဍာရေးစနစ်တွေမှာအသုံးပြုနိုင်တဲ့ digital ဤပညာတွေနောက်ပြီးတော့အယောင်းဝယ်လုပ်တဲ့နေရာမှာတုံးဆွဲတဲ့ငွေကိုစနစ်တကျစောင့်ကြည့်တာနဲ့ကျန်းမာရေးဝန်ထမ်းတွေသူတို့လုပ်ချင်တာတွေကိုလုပ်ကံကွင်းရအောင်စောင့်ကြည့်ကူညီပံ့ပိုးပေးတာတွေဖြစ်ပါတယ်တတိယနဲ့နောက်ဆုံးအရေးကြီးဆုံးကတော့အဲ့ဒီလူမှုအတိုင်းဝိုင်းနေမှာကိုကျင်တရားကောင်းမွန်တဲ့လှုပ်ဆောင်မှုတွေဖြစ်ပေါ်လာအောင်လှုပ်ဆောင်ပေးတဲ့အချက်ပဲဖြစ်ပါတယ်တခြားနိုင်ငံတွေမှာကျင့်သုံးနေတဲ့အကောင်းဆုံးအခွန်စနစ်ကျန်းမာရေးစောင့်ရှောက်မှုနဲ့အကောင်းဆုံးပညာရေးစနစ်တွေအဲ့ဒီနိုင်ငံတွေမှာရရှိနိုင်အောင်ကျွန်တော်တို့လှုပ်ဆောင်ပေးမယ်ဆိုရင်ဖွံ့ဖြိုးရေးအစီအစဉ်တွေဟာအလင်းအမြန်အောင်မြင်ဖြစ်ထွန်းလာမှာပါ
ကမ္ဘာပံအကြီးအကဲဂျင်မြုံကင်ကတော့မနစ်ကကြီးမားတဲ့ကြီးမားချက်တွေချမှတ်ခဲ့ပေမဲ့ကမ္ဘာပံအနေနဲ့နိုင်ငံတကာမှာရင်ဆိုင်နေရတဲ့ဇီကာဗိုင်းရပ်စ်ရောဂါပိုးအလင်းမြန်ဖြစ်ပေါ်လာနေတဲ့ဥရုယာတီပြောင်းလဲမှုကိစ္စနဲ့ဒုက္ခသည်ပဋိပက္ခတွေကိုဦးစားပေးဆောင်ရွက်သွားဖို့အာယုံဆိုင်လှုပ်ဆောင်နေတယ်လို့ပြောပါတယ
်။ Last year was an amazing year for development, a tremendously ambitious agenda, the SDGs, COP21.
ဒီကနေ့ဟာ SDG လို့ခေါ်တဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးရည်မှန်းချက် COP21 လို့ခေါ်တဲ့ Paris ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံနဲ့ဖွံ့ဖြိုးရေးနဲ့ IDAS လို့ခေါ်တဲ့နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့စတဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေမှာကျွန်တော်တို့အတွက်အင်မတန်ထူးခြားပြီးရည်မှန်းချက်လည်းကြီးမားပြီးကူညီထည့်ဝင်မှုတွေလည်းများတဲ့နှစ်ဖြစ်ပါတယ်။ဒါပေမဲ့ဇီကာလိုတကမ္ဘာလုံးကိုပြန့်နှံ့ခဲ့တဲ့ကာယောဂါကြီးနဲ့ရင်ဆိုင်လိုက်ရခြင်းမှာကျွန်တော်တို့အနေနဲ့ကြိုတင်ပြင်ဆင်ထားသင့်သလောက်ပြင်ဆင်ထားခဲ့ခြင်းမရှိဘူးဆိုတာကိုသဘောပေါက်ခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုကိစ္စမှာလည်းအနည်းဆုံးလွန်ခဲ့တဲ့တစ်နှစ်အတွင်းလောက်မှာအခြေအနေတွေဟာထင်သာတာထက်ပိုမြန်မြန်ဆန်ဆန်ဆိုးရွားလာတာကိုတွေ့ရပါတယ်။နောက်ပြီးတော့နေရက်ရွှေပြောင်းခံရတဲ့ဒုက္ခတွေတွေပိဋိပက္ခတွေဖြစ်ပေါ်လာပြန်တော့ရည်မှန်းချက်ကြီးကြီးထားပြီးရှိထားတဲ့အရင်းအမြစ်တွေနဲ့တတ်နိုင်သလောက်ဆွဲဆန့်ပြီးလှုပ်ဆောင်ဖို့ကြိုးပမ်းတဲ့နေရာမှာလက်တွေ့ကင်တွယ်ဖြည့်ရှင်းတဲ့အခါအခြေအနေတွေကထင်သာတာထက်ပိုပြီးရှုပ်ထွေးနည်းနည်းတာကိုတွေ့ရပါတယ်
ကုန်သွယ်ရေးလှုပ်ဆောင်တဲ့နေရာမှာစင်းရဲတဲ့နိုင်ငံတွေအတွက်လမ်းကြောင်းတွေဖွင့်ထားပေးဖို့လိုအပ်ကြောင်းပြင်ပကမ္ဘာနဲ့ဖြတ်တောက်ထားလို့တဲ့သဘောထားတွေရှိနေတာဟာအဲ့ဒီဖွံ့ဖြိုးမှုနောက်ကျတဲ့နိုင်ငံတွေကစင်းရဲမွဲတေမှုတွေကိုစိုးကျိုးပုံမူတက်ရောက်စေတဲ့အကြောင်းလဲဂျင်မြုံကင်းကပြောပါတယ်ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေကိုကင်တွယ်ဖြည့်ရှင်းဖို့အတွက်နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့က2016ခုနှစ်အတွက်ချမှတ်ထားတဲ့အကူအညီကိုအမေရိကန်ဒေါ်လာဘီလီယံ100အထိတိုးမြင့်ပေးတင်ကြောင်းလဲကမ္ဘာပံအကြီးအကဲဂျင်မြုံကင်ကစီအိုဘွဲအတွင်းအကြံပြုပြောကြားခဲ့ပါတယ်။အရှိလေပိုင်းဒေသမှာပဋိပက္ခတွေဖြစ်ပေါ်နေတာ၊ဥရောပတိုက်အတွင်းကဒုက္ခသည်တွေအရေး၊ EU ထဲကဗြိတိန်နိုင်ငံထွက်မဲ့အလားအလာတွေဖြစ်နေတာနဲ့နိုင်ငံတကာကုန်သွယ်ရေးအဖော်အမေရိကန်နိုင်ငံအတွင်းနိုင်ငံရေးအရစန့်ကျင်ကန့်ကွက်မှုတွေဖြစ်ပေါ်နေတာတွေကြောင့်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှေးကွေးနိုင်တယ်လို့ IMF နိုင်ငံတကာငွေကြေးရောင်းမှုငွေအဖွဲ့ရဲ့ပြန်လည်သုံးသပ်ချက်ကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ကိုယ်စားဝန်လိုက်စီစဉ်တက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာပါရှင်။အခုတစ်ခါကတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ပါ။မဆုမြတ်မုံကစီစဉ်ပြီးကိုသားညုံနဲ့အတူတင်ဆက်ထားပါရရှင
်။ကမ္ဘာပေါ်မှာလေလူအများသုံးနေကြတဲ့လူမှုကွန်ရက်တွေပေါ်မှာတစ်နှစ်တစ်နှစ်ကိုတင်းနေကြတဲ့ဓာတ်ပုံပေါင်းကသန်း2000လောက်ရှိတယ်တဲ့ကိုသားညုံရဲ့။
ရှိနေတာပေါ့ဗျတခြားမကြည့်နဲ့ Facebook ပေါ်မှာပဲကြည့်လေဗျကိုနဲ့တွေ့တဲ့လူတွေကတနေ့တနေ့တင်နေတဲ့ဓာတ်ပုံတွေနဲတာမှမဟုတ်ပဲမဆုမြတ်မော်ရဲ့
Facebook တို့ Instagram တို့ Twitter တို့လိုမျိုးလူတော်တော်များများသုံးနေကြတဲ့လူမှုကွန်ရက်တွေပေါ်မှာကစာရီထက်ပုံတွေနဲ့ဆက်သွယ်နေကြတာကအဓိကဖြစ်လာနေပြီလေ Text message ပို့တဲ့ Messenger ပေါ်မှာဆိုရင်လည်းစာရိုက်ပို့တာထက်ကိုဓာတ်ပုံရိုက်ပြီးတော့ပို့လိုက်လို့ရှိရင်သဘောပေါက်လွယ်တော့ပို့နေကြတာတွေ့နေတယ်မလားနောက်ပြီးအဲ့လိုလုပ်ဖို့နည်းပညာတွေကလည်းမခက်ခဲတော့ဘူးလေ
ဓာတ်ပုံတွေပို့တာတင်တာကမြင်နိုင်တဲ့သူတွေအတွက်ကကိစ္စမရှိပေမဲ့လို့ဒီမမြင်နိုင်တဲ့သူတွေအတွက်ကြတော့ခက်ခဲတယ်လीအဲဒါကြောင့် Facebook ကတော့မျက်မမြင်တွေအမြင်အုံချွတ်တက်နေတဲ့သူတွေအတွက်ဓာတ်ပုံတွေကိုအတန်နဲ့ပုံဖော်ပြောပြတဲ့ feature အသစ်ကိုလုပ်ထားပြီးဗျ
ဟုတ်တယ်ရှင်ဘယ်အရာကဘာဖြစ်တယ်ဆိုတာကိုကွန်ပျူတာကမှတ်ပြီးတော့ခွဲခြားနိုင်တဲ့ဒီ object recognition နည်းပညာကိုအခြေခံပြီးတော့မှ Facebook ကဓာတ်ပုံတွေထဲမှာပါတဲ့အရာဝတ္ထုတွေကိုအတန်ထွက်ပုံဖော်ပြနိုင်အောင်လို့ထွင်းနေတာတရားရဂိုင်တော့မအောင်မြင်သေးပေမဲ့တော်တော်လေးစိတ်ချရပြီမို့လို့တဲ့လောလောဆယ် iOS 3နဲ့ iPhone တို့ iPad တို့အတွက်ကိုစသုံးလို့ရအောင်ထုတ်လိုက်တာပ
ါ S-S-O-O-N-N-G-G Friends 937 Newsfeed Lindsay Russell updated her cover photo Yesterday at 10:29 PM This image may contain Outdoor Cloud Foliage Plant Tree This image may contain 6 people. Child.
Facebook တိုင်းလိုင်းထဲမှာပေါ်နေတဲ့ post တွေ double တွေကိုမျက်မျက်မြင်နေအတွက်အတန်နဲ့ပြောပြရဲဆိုပေမဲ့အခုထိတော့ဒီ Facebook ပေါ်မှာအင်္ဂလိပ်လိုရေးထားတာတွေကိုပဲအတန်ထွက်ပြောပြနိုင်သေးတယ်နောက်ပိုင်းကျရင်တော့တခြားဘာသာစကားတွေအတွက်လည်းလုတ်သွားမယ်လို့ Facebook ရဲ့ထုတ်ပြန်ချက်ထဲမှာပြောတာပဲ
အဲ့လိုမျိုးဒီဓာတ်ပုံတွေထဲမှာဘာတွေပါတယ်ဆိုတာအသံနဲ့ပုံဖော်ပြရဲဆိုလို့ကျွန်တော်စမ်းသပ်ကြည့်တယ်ကိုသားညုံရဲ့တုံးနိုင်ဖို့ဘာကိုအရင်ဆုံးလုပ်ဖို့လိုတယ်လဲဆိုတော့ iPhone ရဲ့ဒီ General Setting အောက်မှာ Accessibility ဆိုတာရှိတယ်အဲ့မှာဒီ Voice Over ဆိုတာကို On လုပ်လိုက်ရမယ် Android Phone တွေအတွက်ဆိုလို့ရှိရင်တော့ Talkback ဆိုတာကို On ရမှာပေါ့အဲ့မှာအထူးသတိထားစီချင်တာကတော့ဒီ voice over ကို online လို့ရှိရင်ဖုန်းကကိုယ်ပါကိုပဲနှိမ့်နှိမ့်အသံနဲ့ထွက်ပြီးတော့ပြောပြဖို့ဖြစ်သွားပြီဆိုတော့ဒီသုံးနေကြမဟုတ်လို့ရှိရင်တော့ဖုန်းသုံးရတာကနည်းနည်းလေးပိုခက်သွားတယ်။ကိုယ်လှုပ်စီချင်တာကိုနှိမ့်ဖို့ကိုလည်းနှစ်ဆင့်လောက်လုပ်ရတယ်လို့ဖြစ်တာ။ဘာလို့လဲဆိုတော့ဒီတစ်ခုခုကိုဖွင့်ကျင်နေဆိုရင်အဲ့ဖွင့်ကျင်တဲ့ application ကိုအရင်ရွေးအရွေးမှန်မှန်ဘာ application လဲဆိုတာကိုဖုန်းကအသံထွက်ပြောတယ်။မှန်တယ်ဆိုလို့ရှိရင်အဲ့ဒီပုံကိုနှစ်ချက်ဆက်တိုက်နှိမ့်လိုက်တော့မှဒီ application ကပွင့်တယ်ဒီ Facebook application နဲ့ကိုရောက်သွားပြီဆိုတော့အဲ့မှာလဲဒီ timeline ထဲမှာရှိနေတဲ့ post တွေတစ်ခုချင်းစီကိုအတန်ထွက်ပြောပြနေတယ် post တစ်ခုကနေပြီးတော့နောက်တစ်ခုကိုသွားဖို့အတွက် telephone screen ပေါ်ကိုလက်ချောင်း၃ချောင်းနဲ့ထောက်ပြီးတော့ဒီအပေါ်အောက်ကိုဆွဲရင်ဆွဲဒါမှမဟုတ်လို့ရှိရင်လဲဒီဘေးတိုက်ပေါ့နော်ဘယ်ကနေညာညာနေဘယ်ကိုလက်တစ်ချောင်းနဲ့တွန်းရင်တွန်းလို့ရပါတယ် post တွေမှာဓာတ်ပုံတွေပါတယ်ဆိုလို့ရှိရင်ဓာတ်ပုံတွေကပုံတွေကိုအတန်ထွက်ဆော့ဆော့ရှင်းပြတယ်လို့ရှင်းပြပါတယ်
ကျွန်တော်တို့အတွက်ကတော့ပုံမှန်အတိုင်းဖုန်းကိုသုံးနေကြဆိုတော့အဲ့လိုမျိုးအစစ်စစ်လုပ်ဖို့အတွက်ကအချိန်နည်းနဲ့ပိုယူတယ်စိတ်ရှိဖို့လိုတာပေါ့ဗျာ
မျက်မမြင်နေအမြင်အာရုံချိုးတက်တဲ့သူတွေလည်း Facebook ပေါ်ကပုံတွေကိုအ ਨੇ ဆုံးတော့ဘာပုံမျိုးလဲဆိုတာသိနိုင်ဖို့ကောင်းတယ်ဆိုပြီးတော့ထွင်ဖို့အထူးကတိုက်တွန်းခဲ့တဲ့ engineer တယောက်ကလည်းမျက်မမြင်ပဲရှင်အရင်တည်းကရှိတဲ့မျက်မမြင်တွေအတွက် software တွေကရေးထားတဲ့စာတွေကိုပဲအတန်ထွက်ဖတ်ပြတာဓာတ်ပုံဆိုလို့ရှင်လဲ photo ဆိုတာလောက်ပဲပြောပြီးတော့မှဓာတ်ပုံနဲ့မှဘာတွေပါတယ်ဆိုတာကိုပေါ်မပြနိုင်အောင်လေအဲ့ဒါကြောင့်မလို့ဒီ Facebook engineer Matt King ကသူ့လိုမျိုးမျက်မမြင်တွေအသံနဲ့ပုံဖော်ကြည့်နိုင်ဖို့လိုတယ်ဆိုပြီးတော့တိုက်တိုက်တွန်းတွန်းလုပ်ခဲ့တာပဲ
Facebook ပေါ်မှာဓာတ်ပုံတွေတင်ရင်ဓာတ်ပုံနဲ့မှပါတဲ့သူတွေကိုအလိုလိုမှတ်မိနေတဲ့ program ကိုတိတက်ပို့ပြီးတော့ဓာတ်ပုံတွေကအရာတွေကဘာတွေလဲဆိုတာခွဲခြားပေါ်ပြနိုင်ဖို့လုပ်လိုက်တာပေါ့ဗျာဒီ machine learning ဆိုတဲ့ဤပညာနဲ့ Facebook ပေါ်မှာရှိနေတဲ့ဓာတ်ပုံတွေကိုဘယ်ပုံဆိုလို့ရှိရင်ဘာလဲဆိုတာစက်ကနေမှတ်မိနိုင်အောင်လုပ်လိုက်တာပါဥပမာဒီမော်တော်ကားပုံတွေ့လို့ရှိရင်မော်တော်ကားတစ်ပင်ပုံတွေ့လို့ရှိရင်တစ်ပင်ဆိုတာမျိုးကိုခွဲခြားနိုင်ဖို့ Facebook ရဲ့ဒီ Artificial Intelligence Program ကိုလေ့ကျင့်မှတ်ခိုင်းထားလိုက်တာပါ
လွန်ခဲ့တဲ့10လကျော်လောက်ထဲကဒီ Facebook ပေါ်ကဓာတ်ပုံတွေကိုမှတ်မိပြီးတော့ပုံဖော်နိုင်အောင်လို့အဲ့ AI Program ကိုအချိန်ချင်းလေ့ကျင့်ပေးတယ်ပုံတွေကိုခွဲခြားပုံဖော်နိုင်ပြီဆိုတာနဲ့အတန်ထွက်ပြောပြနိုင်ဖို့အတွက် Automatic Alternative Text အတူကောက်တော့ Automatic Alt Text ဆိုတာကို Facebook ကအခုဖန်တီးလိုက်တာပဲကိုသားညုံရဲ့သူတို့ဖန်တီးနေတာကအစောပိုင်းအစ်စ်ပဲအခုရှိပါသေးတယ်ဒါပေမဲ့ဒီအရာဝတ္ထုပေါင်း100လောက်ကိုတော့ AI program ကခွဲပြီးသိနေပြီလို့ဆိုရဲအဲ့ဒါကြောင့်လဲဒီဓာတ်ပုံတွေထဲမှာပါတာတွေကို80ရာခိုင်နှုန်းလောက်မှန်အောင်ခွဲပြောနိုင်ပါပြီတဲ့
ဓာတ်ပုံတွေထဲမှာအားကစားမျိုးစားပတ်ဝန်းကျင်ခြေနေအစားအသောက်မျိုးစားအသွင်ပြင်စတာတွေကိုတော်တော်လေးမှန်အောင်အခုခွဲခြားပြောလို့ရတယ်ပြောရဲဗျာ
I can just call my mom like yay I seen your picture and she'll be like what she was like how you see it because my phone read it to me it's new I seen it
တကယ်တော့အခုလိုမျိုးဓာတ်ပုံတွေကိုဒီ artificial intelligence program တွေကမှတ်ပြီးတော့မှပုံဖော်ပြတဲ့ဤပညာပုံစံတူမျိုးက Google Photo နဲ့ဒီ Yahoo ရဲ့ဓာတ်ပုံတွေမျှဝေနိုင်တဲ့ Flickr လူမှုကွန်ရက်ပေါ်မှာအရင်တည်းကရှိပေးတာပဲဒါပေမဲ့ပုံတွေကိုဖော်ပြတဲ့နေရာမှာလည်းအမှားယွင်းတွေဖြစ်တယ်လေ Google ဆိုလို့ရှိရင်ဒီလူမဲနှစ်ယောက်ရဲ့ဓာတ်ပုံကိုလူဝင်တွေလို့ဆိုပြီးတော့မှ AI program ကဖော်ပြလို့တောင်းတောင်းပန်ရသေးတယ်Flickr မှာလည်းအတူတူပဲအမျိုးသားတယောက်ကိုမြောက်လို့ပြောသလိုပဲ Auschwitz Nazi အကျဉ်းစခန်းပုံကိုလည်းအားကစားဆိုပြီးတော့မှဒီပေါ်ပြတဲ့နေရာမှာအကြံပြုချက်ပေးလို့တော်တော်လေးပြောစရာဖြစ်ခဲ့ကြတာကို Guardian သတင်းစာကြီးရဲ့စာမားထဲမှာထောက်ပြထားပါသေးတယ
် Facebook ကတော့အဲ့လိုမျိုးအမှားတွေမဖြစ်အောင်မတေချာလို့ရှိရင်ဘာပုံလဲဆိုတာလုံးဝပြောမှာမဟုတ်ပါဘူးလို့ Automatic Alt Text ကိုထွင်နေတဲ့ Facebook Engineer တယောက်က The Verge Online Media ကြီးကိုပြောတာကို The Verge ရဲ့စာမားထဲမှာပေါ်ပြထားတယ်မသိပြန်မွေး
website ပေါ်မှာဓာတ်ပုံတွေတင်လို့ရှိရင်ဒီ alt text ဆိုတဲ့နေရာမှာကိုတင်တဲ့ဓာတ်ပုံတွေကဘာလဲဆိုတာအချင်းချင်းဖော်ပြလို့ရတယ်ဆိုတော့ website ကိုဖန်တီးတဲ့သူတိုင်းသိပြီးသားပါမလာတော့ကပဲ Twitter လူမှုကွန်ရက်ကဒီတင်တဲ့ဓာတ်ပုံတွေရဲ့အောက်မှာတင်တဲ့ပုံရဲ့အကြောင်းဖော်ပြနိုင်ဖို့လုပ်ပေးလိုက်ပါတယ်ဒါပေမဲ့အခု Facebook ထွင်တဲ့ဒီ automatic alt text ကတော့အဲ့လိုမျိုးကိုကရေးနေစရာမလိုဘူးတင်သမျှဓာတ်ပုံတွေကိုသူ့ရဲ့ AI program ကအလိုလိုသိပြီးတော့ ပုံဖော်ပြနိုင်ဖို့ပါဒါမှပဲဒီမျက်မျက်မြင်တွေအတွက်အတန်ထွက်ပြောပြမဲ့ program တွေကရှင်းပြပြောပြနိုင်မှာပါဆော့ဆော့ပြောသလိုပဲအဲ့ဒါကလည်း80ရာခိုင်နှုန်းလောက်ပဲစိတ်ချရသေးတယ်နောက်အင်္ဂလိပ်ဘာသာတစ်မျိုးတည်းနဲ့ပဲရပါသေးတယ်နောက်ပြီးတော့ဒီ Android phone သုံးတဲ့သူတွေအတွက်ဘယ်တော့စပြီးတော့ရမယ်ဆိုတာကိုလည်း Facebook ကခုရက်ထီတော့မပြောသေးပါဘူးရှင
်မဆူမြမစီစဉ်ပြီးကိုသားညုံနဲ့အတူတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြရပါရှင်။အခုတစ်ခါကတော့ကမ္ဘာတလွားကထင်ရှားကျော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်အလှည့်ပါမဟိသနာကျော်ကတင်ဆက်ထားပါရရှင်။
မင်္ဂလာပါရှင်။အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းလောင်းမှာတော့ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ James Bond ရုပ်ရှင်ပွဲတွေအကြောင်းပြသတဲ့ပြပွဲတစ်ခု။နောက်ပြီးတော့ကမ္ဘာတဝက်သဘာဝဝင်ကျင်တက်ဆင်ရေးနဲ့ပြန်လည်အသုံးပြုနိုင်တဲ့ဆွမ်းအင်ပို့ပြီးတော့အသုံးပြုရေးရည်ရွယ်တဲ့မဲဆက်ကြဝလာပြိုင်ပွဲဒီလိုမျိုးကမ္ဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွာတာတွေကိုပြောပြပေးသွားမှာပါ။90တွင်မှာ James Bond ရုပ်ရှင်တွေအကြောင်းပြသတဲ့ပြပွဲတစ်ခုကိုပြင်သစ်နိုင်ငံမှာစနေနေ့ကစပြီးတော့ကျင်းပပါတယ်။ခေတ်ဆက်ဆက် James Bond မင်းသားတွေဝစ်ဆင်ခဲ့တဲ့အဝတ်အစားနဲ့အသုံးအဆောင်တွေအပြင်ရုပ်ရှင်တွေကပြကန်းတချို့ကိုပါရီရဲ့ Barbican Center မှာပြသထားတာပါ။ Designing 007ဆိုတဲ့ပြပွဲကိုအရင်ကကနေဒါနိုင်ငံ Toronto, တရုတ်နိုင်ငံ Shanghai, Australia နိုင်ငံ Melbourne မြို့ရုရှားနိုင်ငံမော်စကို၊စပိန်နိုင်ငံမက်ဒရစ်အစတဲ့မြို့ကြီးတွေမှာပြသခဲ့ပူပါတယ်။လန်ဒန်မှာတော့2012ခုနှစ်မှာပြသခဲ့တာပါ။ပြပွဲစီစဉ်သူတယောက်ဖြစ်တဲ့ Browen Cosgrave က
always follow a similar narrative structure. So James Bond always goes to visit M's.
James Bond ရုပ်ရှင်တွေအားလုံးရဲ့ဇလန်းတင်ဆက်ပုံတွေမှာတူညီတာတွေရှိတဲ့အကြောင်းထောက်လန်းရေးဌာနရုံးကိုတွားရောက်တာသူကိုလက်နဲ့တက်စင်တာ၊လောင်းကစားယုံတွေကိုသွားတာ၊တာဝန်ပြီးဆုံးသွားတဲ့အချိန်မှာဇင်ခံအပန်းဖြေနေရာတွေမှာအနားယူတာစသဖြင့်တူညီတဲ့အချက်တွေကိုရှင်းပြပါတယ်။ဒီပြကန်းက James Bond ရဲ့ဘဝနေထိုင်ပုံ၊စီးရဲကားတွေအကြောင်းခီးစဉ်တွေနဲ့ဤပညာတွေကိုဇက်ဝင်ကန်းတွေမှာသုံးခဲ့တဲ့ပစ္စည်းအမျိုး900လောက်နဲ့ပြသထားတာဖြစ်ပါတယ်။ပြပွဲကတော့စက်တင်ဘာလပထမပတ်အထိပြသထားမှာဖြစ်ပါတယ်ရှင်။Eco Universe လို့ခေါ်တဲ့ကမ္ဘာတဝန်းသဘာဝပတ်ဝန်းကျင်တန့်စီရင်နဲ့ပြည်လဲအသုံးပြုနိုင်တဲ့စွန့်ပို့ပြီးတော့အသုံးပြုကြရေးတိုးမြင့်မှုရည်ရွယ်ပြီးတော့မဲဆက်ကြဝလာပြိုင်ပွဲကိုအီဂျစ်နိုင်ငံမှာဒုတိယအကြိမ်ကျင်းပတော့မှာပါမတ်လ28ရက်နေ့မှာစတင်ကျင်းပမယ်မဲဆက်ကြဝလာပြိုင်ပွဲကိုဧပြီလ15ရက်နေ့မှာအပြီးသက်ပြိုင်မှာဖြစ်ပါတယ်ကမ္ဘာတဝန်းဖန်လုံအိမ်ဒန်းငွေရှော့ချရေးအတွက်ရည်ရွယ်တဲ့ဒီမဲဆက်ကြဝလာပြိုင်ပွဲဟာအီဂျစ်နိုင်ငံရဲ့ကြဆင်းနေတဲ့ကမ္ဘာလှည့်ခရီးသည်လုပ်ငန်းကိုပြန်ပြီးတော့တိုးတက်လာအောင်လို့စွမ်းဆောင်နိုင်မယ်လို့အီဂျစ်အစိုးရကအမျှော်လင့်ထားပါတယ်။ဒါကြောင့်လည်းနိုင်ငံအသီးသီးကအလှမယ်တွေကိုပြိုင်ပွဲမဆောက်ခင်အီဂျစ်ရဲ့သမိုင်းဝင်ပိရမစ်ကြီးတွေအပါအဝင်အထင်ကရနေရာတွေကိုပို့ဆောင်ပေးနေပါတယ်
။ I am representing the United States here at Miss Eco Universe.
အမေရိကန်ပြောင်စုကိုစားပြူပြီးတော့ရှင်ပြိုင်မဲ့အလှမယ် Samantha Joy Hart ကတော့သူ့အနေနဲ့အထူးဆေးလုံရှားမိတဲ့အကြောင်းနဲ့သူအမေရိကန်ပြည်အောင်စုကိုကိုစားပြူရှင်ပြိုင်ရမှာကေဟစနစ်မပြည့်စည်တဲ့ခီးသွွားလုပ်ငန်းကိုထိန်းသိမ်းရင်းနဲ့ပြန်လည်အသုံးပြုနိုင်စွမ်းရှိတဲ့စွမ်းအင်တွင်တွင်ကျကျသုံးရေးအဓိကအားပေးပြီးတော့လှုံ့ဆော်သွားမယ်လို့ပြောပါရယ် Miss Eco Universe မဲဆက်ကြဝလာပြိုင်ပွဲကိုတော့အီဂျစ်အစိုးရနဲ့ကမ္ဘာကုလသမဂ္ဂကကမ္ဘာကထလို့ကျင်းပတာဖြစ်ပြီးတော့ဒီနေ့မှာတရဖူစုခူးတဲ့အလှမယ်ကိုဒေါ်လာ1000ချိမြင်မှာဖြစ်ပါရဲ့ရှင
်
အစိုးရမှုတွေကိုတံပြန်ဆန့်ကျင်ရမှာဟာတာတွေနဲ့ပြန်တိုက်တာကထိရောက်တဲ့လက်နက်တစ်ခုဖြစ်မယ်လို့နာမည်ကျော် YouTube အဖွဲ့ရဲ့အဆိုတော်ဘူနိုကအေပီလာ12ရက်နေ့အင်္ဂါနေ့အမေရိကန်အထက်လွှတ်တော်ကြားနာပွဲတစ်ခုမှာအမေရိကန်လွှတ်တော်အမတ်တွေကိုပြောသွားပါတယ်ဒီလိုပါခမားတို့ကအကြမ်းဖက်ဖို့အကြောင်းပြောမယ်ဆိုရင်သူတို့ရဲ့ဘာသာစကားအတူတူပြောတဲ့သူတွေဖြစ်သွားပါလိမ့်မယ်သူတို့တွေလမ်းပေါ်မှာစစ်ချီသလိုဒေါနဲ့မောနဲ့ချီတက်နေတာကိုကြည့်ပြီးတော့ရင်းနိုင်ဟားတိုက်နိုင်မယ်ဆိုရင်သူတို့ရဲ့ထိရောက်မှုရော့သွားအောင်လှုပ်လိုက်သလိုဖြစ်သွားပါလိမ့်မယ်လို့ဘိုနိုကအကြံပေးပါတယ်ပိုလန်ဟန်ဂေရီစတဲ့ဥရောပနိုင်ငံတွေမှာ1940နောက်ပိုင်းမတွေ့ရတဲ့လက်ရာရဲ့အမျိုးသားရေးဝါဒီတွေဥမော့လာတာကိုအစိုးရမှုတစ်ခုဖြစ်နေဘိုနိုကသတိပေးပြောဆိုသွားပါတယ်
ဒီတော့ကျွန်တော်အကြံပေးချင်တာကတော့အစွန်ရောက်သူတွေရှိတဲ့နေရာမှာ Chris Rock တို့ Sacha Baron Cohen တို့လိုမျိုးဟာသပြောကောင်းတဲ့သူတွေကိုလှုပ်တင်ပါတယ်လို့လည်းပြောသွားခဲ့ပါတယ်အမေရိကန်အစိုးရအနေနဲ့ကမ္ဘာဒုက္ခသည်အရေးကင်တွယ်ဆောင်ရွက်မှုတွေကိုပြန်ပြီးတော့သုံးသပ်ဖို့နဲ့အကြမ်းဖက်မှုဖိနှိပ်မှုငတ်မွခံပါမှုနဲ့တဘာဝဘေးအန္တရာယ်တွေကြောင့်နေရက်ဆွန့်ခွာထွက်ပြေးရတဲ့သူတွေကိုအကူအညီတွေပို့ပြီးတော့ပေးသွားဖို့အမေရိကန်ဥရေပြုလွှတ်တော်အမတ်တွေကိုဘုံတို့ကအထက်လွှတ်တော်ကြားနာပွဲမှာတိုက်တွန်းပြောဆိုသွားပါတယ်ရှင
် And it's funny you're going to don't laugh but I think comedy should be deployed because
အိန္ဒိယနိုင်ငံကိုဒီသတင်းပတ်ဒီမှာတွားရောက်ခဲ့တဲ့ဗြိတိရှ်တော်ဝင်မင်းသားဝီလျံနဲ့အကျဉ်းရတော်ကိတ်တိုနှစ်ယောက်ဒီသတင်းပတ်ထဲမှာတော့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာတန်ပြည်နယ်ထဲကကာဇင်ရန်ကာတဘာဝတစ်တော်ကျိုးဝိုင်းတွေကဒရိစင်တချို့ကိုတွားပြီးတော့အစာကျွေးခဲ့ကြတာပါတော်ရိုက်ဒရိစင်ဖွဲ့စောင့်ရှောက်ရေးအဖွဲ့ဝင်တွေလိုက်ပါသွားတဲ့ကာဇင်ရန်ကာပန်းကျင်ဟာဆင်တွေကျွဲတွေရှားပါသမင်နဲ့ကြားတွေပြင်ကြက်တွေပါရှိတဲ့နေရာပါခီးစဉ်တွင်မှာမင်းသားဝီလျံနဲ့ကိတ်တိုကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအင်္ဂါနေ့မှာနေ့လယ်စာနဲ့တည်ခင်းခဲ့တာပါမင်းသားဝီလျံနဲ့ကိတ်တိုဟာစနေနေ့မှာတော့ကမ္ဘာကျော်တက်ချ်မဟာအဆောက်အုံကိုရောက်ရှိခဲ့ပြီးတော့အိန္ဒိယနိုင်ငံခီးစဉ်ပြီးဘူတန်နိုင်ငံကိုဝင်ရောက်ခဲ့ပါတယ်ရှင်ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မေးပနာကျော်စီစဉ်တင်ဆက်တဲ့တရက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာပါရှင် View American တန်ရဲ့တင်းလာနေညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုတခါအလှည့်ကြတာကတော့သူယုံကြည်ရအစီအစဉ်ပါရှင်ဒီတစ်ပတ်သူယုံကြည်ရအစီအစဉ်မှာရန်ကုန်နိုင်ငံရေးသိပ္ပံကြား YSPS ဥက္ကဋ္ဌဦးမြတ်သူရဲ့ယုံကြည်ရကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါရရှင်
ယုံကြည်ကြတော့ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာလွတ်လပ်မှုတရားမျှတမှုဒဏ်တူညီမျှမှုစတဲ့တရားတွေဒီတံမိုးတွေအကုန်ပြန့်နှံ့ပြီးတော့အကောင်းဆုံးနိုင်ငံတော်တစ်ခုကိုတစ်ချိန်ချိန်မှာရောက်ကိုရောက်အောင်မယ်ဆိုတဲ့ယုံကြည်ချက်ကျွန်တော်မှရှိပါတယ်အဲဒီကိုသွားဖို့အတွက်ကိုကျွန်တော်တို့လိုအပ်နေတာကတော့ critical thinking လို့ခေါ်တဲ့ကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားသုံးသပ်နိုင်တဲ့စွမ်းအင်ရယ်နောက်တစ်ခုကတော့မေတ္တာတရားရယ်ပါမေတ္တာတရားဆိုတာနိုင်ငံရေးဆန်တဲ့သဘောတရားတွေနဲ့လည်းမြင်အောင်ကြည့်လို့ရပါတယ်။ဒါကတော့ဒီလွတ်လပ်စွာစင်ကြုံတရားနဲ့စဉ်စားတွေးခေါ်မှုကလည်းဒီမေတ္တာတရားကိုသိမြင်နိုင်တဲ့လက်နက်တစ်ခုလည်းဖြစ်တယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ရဲ့လက်ရှိမြန်မာနိုင်ငံဖြတ်သန်းနေရတဲ့နိုင်ငံရေးခီးလမ်းကြောင်းမှာအခုဆိုလို့ရှိရင်အတိုင်းအတာတစ်ခုထိတစ်စစ်ချိုးနိုင်ပြီဖြစ်ပါတယ်။ပြည်သူအများစုတင်မြှောက်ခဲ့တဲ့အစိုးရတရက်ကကျွန်တော်တို့မြန်မာနိုင်ငံမှာရှိနေပြီဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာလူလတ်မှုဒဏ်သူညီများမှုတရားမျှတမှုစရှိတဲ့တရားတွေနဲ့တော့ဒီမိုကရက်တစ်စံနှုန်းတွေပြန့်နှံ့မှုလိုနေပါသေးတယ်အဓိကအဖြစ်တော့တမရော်ဟာဒီမိုကရက်တစ်စံနှုန်းဖြစ်တဲ့အရတားအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိရမယ်ဆိုတဲ့အချက်ကိုလိုနေပါတယ်ကျွန်တော်တို့လူ့အဖွဲ့အစည်းရာဆိုလို့ရှိရင်လည်းဒီမိုကရေစီရဲ့အဓိကကျတဲ့ထောက်ထိုင်ရေးတွေက robustness to pluralism ပေါ့ဟို diversity ဖြစ်နေတဲ့အများအပြားကိုလက်ခံနိုင်တဲ့အနေထားမျိုးတွေကျွန်တော်တို့ရဲ့လူအဖွဲ့အစည်းမှာလည်းလိုအပ်နေပါတယ်လူမျိုးရေးရတော့လကောင်းဘာသာရေးရတော့လကောင်းမတူကွဲပြားမှုတွေကိုလက်တင်ခံနိုင်တဲ့ society ဖြစ်နေရည်ရပါမယ်နိုင်ငံရေးနဲ့ပတ်သက်တဲ့တော်လှန်ရေးတွေပြီးတိုင်းပြီးတိုင်းမှာ social revolution democracy ကိုထောက်ပံ့ပေးနိုင်တဲ့လူမျိုးရေးနဲ့ပတ်သက်တဲ့ institution တွေကိုခိုင်မာအောင်ကျွန်တော်တို့တည်ဆောက်အောင်မှာဖြစ်ပါတယ်အဲ့ဒီဟာကိုခိုင်မာအောင်တည်ဆောက်တဲ့အခါမှာကျွန်တော်တို့ကလက်ကင်ထားမယ်အရာနှစ်ခုကတော့မေတ္တာတရားနဲ့ကိုယ်ပိုင်စင်ကြင်ဉာဏ်ပဲဖြစ်ပါတယ်။ကိုယ်ပိုင်စင်ကြင်ဉာဏ်တွေပြည့်စုံလာတဲ့လူ့အဖွဲ့အစည်းအမှာနော်ကွဲပြားခြားနားမှုတွေရဲ့သဘောတရားကိုပိုနားလည်လာပြီးတော့မှနော်အဲ့ဒီကွဲပြားခြားနားမှုတွေကိုလက်တင်ခံနိုင်တဲ့နော်မေတ္တာထုံမွန်းတဲ့အတိုင်းအမြစ်တစ်ခုကိုကျွန်တော်တို့ရောက်ရှိနိုင်မှာဖြစ်ပါတယ်။
အဲ့တော့ဒီကျွန်တော်တို့တိုင်းပြည်ဟာဗုဒ္ဓဘာသာအများစုနေတဲ့တိုင်းပြည်လည်းဖြစ်ပါတယ်မေတ္တာတရားဆိုတဲ့အရာကိုကျွန်တော်တို့လောလောကူကူပဲမြင်နိုင်မှာဖြစ်ပါတယ်အဲ့တော့မေတ္တာတရားလို့ပြောတဲ့ချိန်မှာရမ်းလောလောကူသိနိုင်တဲ့အကြောင်းကတော့ဗုဒ္ဓဟောခဲ့သလိုပါပဲဒုက္ခတွေဆိုတာတခြားဘာသာဝင်တွေတခြားလူမျိုးတွေနော်ကွဲပြားခြားနားတဲ့လူမျိုးတွေကွဲပြားခြားနားတဲ့ဘာသာဝင်တွေတိုင်းမှာဒီဒုက္ခတွေဟာအတူတူပါပဲဒါတွေကိုမြင်အောင်ကြည့်မယ်ဆိုလို့ရှိရင်ဒီဘဝကနေအခြေခံပြီးတော့မှကျွန်တော်တို့ကမေတ္တာတရားကိုမြင်နိုင်မှာဖြစ်ပါတယ်အဲ့တော့လူအဖွဲ့အစည်းကလည်းဒီလိုတရားတွေကိုလက်ခံနိုင်ပြီးတော့ကိုယ်ပိုင်စင်ကြုံတရားတွေနဲ့ဒီမိုကရေစီစနစ်ကိုထောက်ပံ့ပေးနိုင်မယ်အနာဂတ်မှာကျွန်တော်တို့ဒီအခြေအနေတစ်ခုကိုရောက်ကိုရောက်မှာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီအရာစင်ကြုံတရားနဲ့ညီညွတ်နေလို့ပါပဲကျွန်တော်တို့ထောင်ကျနေတဲ့အခြေအနေအတွင်းမှာဆိုလို့ရှိရင်ကျွန်တော်တို့လည်းလူတွေကမေးကြပါတယ်ဒါတော့မှောင်မဲနေတဲ့ကာထကြီးတစ်ခုမှာဘာကြောင့်မို့လို့ထောင်ထဲမှာ survive ဖြစ်ခဲ့လဲဆိုတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့စင်ကြုံတရားကိုယုံကြည်လို့ဖြစ်ပါတယ်စင်ကြုံတရားနဲ့ကိုက်ညီတဲ့တရားတွေဟာအနာဂတ်မှာထုံးထုံးကားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဗမာပြည်ဟာဒီလက်ရှိအချိန်မှာဘလို့ပဲကြုံတွေ့နေရပါစီကျွန်တော်တို့ဟာစင်ကြုံတရားနဲ့ညီညွတ်တဲ့မေတ္တာတရားတွေထုံမွန်းတဲ့နော်လွတ်လပ်မှုတရားမျှတမှုနဲ့တန်းတူညီညာမှုတွေပြန့်နှံ့နေတဲ့နိုင်ငံတော်တစ်ခုရောက်ကိုရောက်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail is burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်အားစီစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်တဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုတော့ VUE Internet Website လိပ်စာ burmese.vuenews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိပ်တန်းသတင်းတွေကိုတော့အစားနဲ့လည်းဖတ်လို့ရပါတယ်ရှင်။ VUE ကနေနေ့စဉ်ထုတ်လွှင့်ပေးနေတဲ့ TV သတင်းလွှာအစီအစဉ်တွေကိုတော့ည9နာရီကနေ9နာရီခွဲမှအစီအစဉ်သစ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။နောက်တစ်နေ့အစီအစဉ်သစ်မပြောင်းခင်အထိလည်းအချိန်ချင်းထပ်မံထုတ်လွှင့်ပေးပါတယ်။ Asia Set 7 ဂျိုရူးကနေဖန်ယူနားဆင်လို့ရပါတယ်ရှင်။ဒီအမေရိကန်တိုင်းရဲ့တနင်္လာနေ့ညမြန်မာဘာသာစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မနေ့ပြန်မနေ့6နာရီကနေ9နာရီထိစီစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49နဲ့50လို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုမအေးတနာကျော်ကတက်လက်ကြီးညာပေးပါဦးမယ်ရှင
်။ American တပ်ဖွဲ့200ကိုအီရတ်နိုင်ငံကိုထပ်ပြီးတော့ဆေးလွတ်ပေးမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကဒီကနေ့တနင်္လာနေ့မှာပဲဘက်ဂဒ်မြို့တော်မှာပြောကြားသွားခဲ့ပါတယ်။အီရတ်နိုင်ငံမိုဆယ်မြို့ကို IS တွေလက်ထက်ကနေပြီးတော့ပြန်သိမ်းပိုက်နိုင်အောင်လို့အီရတ်တပ်ဖွဲ့တွေစ조사နေကြတာကိုအဲ့ဒီအမေရိကန်တပ်သားတွေအကူအညီပေးဖို့ဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့အီရတ်နိုင်ငံဘက်ဒ်မြို့တော်ကိုရောက်ရှိသွားတာဖြစ်ပြီးတော့IS Islamic ရွှေသွေးကြတွေကိုစစ်ဆင်တဲ့နေရာမှာအမေရိကန်ကဘယ်လိုအဖြစ်လှုံ့ဆော်နိုင်မလဲဆိုတာကိုအီရတ်ကောင်ဆောင်နဲ့အမေရိကန်တပ်မှုတွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ Mr. Carter ကအီရတ်နိုင်ငံနဲ့ပတ်သက်လို့သူ့ရဲ့အကြံပြုချက်တွေကိုအမေရိကန်အစိုးရအဖွဲ့ကအတည်ပြုပေးလိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းလဲအိတ်ခီးစင်မတိုင်ခင်ကပြောကြားသွားခဲ့ပါတယ်။ Ecuador နိုင်ငံမှာစနေနေ့ကလှုပ်သွားတဲ့ငရင်ကြီးကြောင့်သေဆုံးသူအရေအတွက်350ရှိသွားပါပြီ။အိမ်ပြိုပြက်တွေအောက်ကနေလူသေးအလောင်းတွေကိုဆက်ပြီးရှောက်ဖွေနေကြရဆဲလည်းဖြစ်ပါတယ်။ 9.8 ပြင်းရရှိတဲ့မြင်းကလင်ကြီးကြောင့်အဆောက်အုံပြိုပြက်တွေအောက်မှာပိတ်မိနေကြတဲ့သူတွေရှိသေးလို့အသေးဆုံးသူအရေအတွက်ကလည်းတိုးလာအောင်မယ်လို့လည်းအရာရှိတွေကပြောပါတယ်။ Ecuador သမ္မတ Rafael Correa ကအီတလီနိုင်ငံခီးစဉ်ကိုလမ်းတစ်ဝက်ကနေလှည့်ပြန်လာပြီးတော့တင်းငွေတွေကတော့ငလင်ဘေးတင်ဒေသတွေကိုသွားရောက်ကြည့်ရှုခဲ့ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဟာလေးလေးလတ်လတ်ဆက်နွယ်မှုရှိပြီးတော့ဒီလိုဖြစ်လာဖို့အတွက်မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနှစ်တကူမိန့်ခွန်းပြောကြားသွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်မျက်နှာသစ်ဖွင့်ပြီးတော့မြန်မာနဲ့အိန္ဒိယနိုင်ငံတွေကိုတိုက်ခိုက်ဖို့အဖွဲ့ဝင်တွေအရှိန်မြှင့်ကြိုးပမ်းနေတဲ့အကြောင်း ISTA ရဲ့ကြေညာချက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပယ်ချသွားပါတယ်ရှင်။
သတင်းချင်းချုပ်ကိုမအေးသနာကျော်ကြေညာခဲ့တာပါ။ဒီညာစီစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်။ကျမခင်ပြထွေးပါရှင်။ View American တိုင်းရဲ့ဒီနေ့လာနေညာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 32 25 50နဲ့စောပိုင်းနာရီဝက်9နာရီကနေ9နာရီခွဲထိကိုတော့တိုင်းလက်မီတာ190ကနေအသံလွှင့်ခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.